Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တရေ2020ပြည်စက်တင်ဘာလ30ရက်နေ့ဗုဒ္ဓနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်6:00က9:00အထိလိုက်တိုမီတာ24 40 51နဲ့လိုက်လမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ဗုဒ္ဓနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုကိုရန်နိုင်တဲ့အတူကျွန်တော်ရဲမင်းထွန်းကတင်ဆက်ပေးပါမယ်။American သမ္မတရွေးကောက်ပွဲကျင်းပဖို့သတင်းပတ်၅ပတ်ပဲလိုတော့အချိန်မှာ Republican Party ကလက်ရှိသမ္မတ Donald Trump နဲ့ Democratic Party ကသမ္မတလောင် Joe Biden တို့အကြောင်းအရာ6ခုကိုအခြေခံဆွေးနွေးမဲ့စကားစစ်တိုးပွဲကိုစက်တင်ဘာလ29ရက်နေ့ဒေသစံတော်ချိန်ည9:00မှာကျင်းပမှာဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမယ်ဒီစကားစစ်တိုးပွဲဟာနိုဝင်ဘာလ3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မယ်ပါတီတစ်ခုကကိုယ်စားလှယ်တစ်ဦးအကြားပထမဦးဆုံးကြေစကားစစ်တိုးပွဲလည်းဖြစ်ပါတယ်အခုလိုစကားစစ်တိုးပွဲကျင်းပချိန်မှာလူထုသဘောထားစစ်တမ်းကောက်ယူမှုတွေအရလူထုထောက်ခံမှုမှာဂျိုးဘိုင်ဒန်ကသမ္မတ Trump ထက်အမှတ်9မှတ်နဲ့တရက်ပတ်ပေါင်းများစွာအသားစီးရနေတာဖြစ်လို့ American သမိုင်းမှာဒုတိယသက်တမ်းရွေးကောက်ပွဲရှုံးနေတဲ့တတိယမြောက်သမ္မတဟာသမ္မတ Trump ဖြစ်လာမလားဆိုပြီးခမန်းတဆနေကြတာလည်းဖြစ်ပါတယ်ဒါပေမဲ့ရွေးကောက်ပွဲအောင်နိုင်ရေးတော့ချက်ကြရပြည်နယ်တွေမှာလူထုထောက်ခံမှုတဦးနဲ့တဦးသိပ်မကွာရမို့ဒီတစ်ခါလဲ2016ခုနှစ်တုန်းကလိုပဲသမ္မတ Trump ကpopular vote လို့ခေါ်တဲ့လူတဦးချင်းစီရဲ့ထောက်ခံမဲ့အရေးအတွေ့အကြုံရှုံးနေပေမဲ့ electoral vote လို့ခေါ်တဲ့ရွေးချယ်ရေးအဖွဲ့ရဲ့မဲအသားနဲ့အနိုင်ပြန်ရမလားဆိုပြီးခမန်းချက်တွေလည်းပေါ်ထွက်လာနေပါတယ်။ဒါကြောင့်စကားစစ်တိုးပွဲကိုရုတ်တန်ကနေစောင့်ကြည့်နားထောင်မဲ့ American ပြည်သူစုစုပေါင်းတန်းတရာလောက်ရှိမယ်လို့ခမန်းရပါတယ်။မိနစ်90ကြာစကားစစ်တိုးပွဲမှာလက်တော်အရေးကြီးတဲ့ခေါင်းစဉ်6ခုအပေါ်အဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းသေဆုံးသူလူတသန်းကျော်သွားတာဟာစိတ်ပူပင်တောကပွားစရာသမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းကုလသမဂ္ဂရဲ့ဝန်ကြီးအန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပြီးဒီစိန်ခေါ်မှုကြီးကိုကျော်လာနိုင်ဖို့အရေးကြိုးပမ်းကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ
် We can overcome this challenge but we must learn from the mistakes responsible leadership matters
စိတ်ကောက်ဖို့ကျွန်တော်တို့ကြော်လာနိုင်မှာဖြစ်ပါတယ်အတိတ်ကအမှားယူတွေကိုလည်းသင်ခန်းစာယူရမှာဖြစ်ပြီးဒီစိတ်ကောက်ဖို့ကိုကြော်လာဖို့အရေးတာဝန်ယူတဲ့ခေါင်းဆောင်မှုစိတ်ပြန်ပညာနဲ့ဖူးပေါင်းဆောင်ရွက်မှုအားလုံးအရေးကြီးပါတယ်လူသားတွေရဲ့အသက်ကိုကယ်တင်ဖို့ခံခွဲဆီးထုတ်လုပ်ပြီးအားလုံးလက်ဝဲရောက်ရှိဖို့လိုအပ်လို့ကုတာဝဲကိုယူကြပါစို့လို့အတွေ့အမှုချုပ်အန်တိုနီယိုဂူရာဒက်ရှ်ကပြောသွားတာဖြစ်ပါတယ်ဂျွန်ဆော့ပကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းအချက်အလက်ဌာနကထုတ်ပြန်ချက်အရကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်ခံရသူ33သန်းရှိသွားပြီဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံဝူဟန်မြို့ကနေစတင်ကူးစက်တယ်လို့ယုံကြည်ရတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူဒါမှမဟုတ်ကူးစက်ခံရသူအရေအတွက်ဟာတိထားတဲ့အရေအတွက်ထက်ပိုများနိုင်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်လောလောဆယ်မှာပဲကမ္ဘာနိုင်ငံတော်တော်များများမှာကူးစက်မှုဒုတိယလှိုင်းကြုံတွေ့နေရစဲနဲ့ကြုံတွေ့လူနေပါအခြေအနေတွေကိုရင်ဆိုင်နေရပါတယ်ဂျာမနီနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းများနေတဲ့နေရာတွေမှာပါတီပွဲနဲ့မိသားစုတွေ့ဆုံပွဲတွေအတွက်စုဝေးနိုင်တဲ့လူရေအတွက်ကိုကန့်သက်သွားမယ်လို့ဝန်ကြီးချုပ်အန်ဂျယ်လာမာကယ်ကအင်္ဂါနေ့ကပြောပါတယ်ပြည်နယ်16ပြည်နယ်ကပြည်နယ်ဝန်ကြီးချုပ်တွေနဲ့ဆွေးနွေးပြီးမှဝန်ကြီးချုပ်မာကယ်ကအခုလိုပြောလိုက်တာလည်းဖြစ်ပါတယ်လက်တလောဂျာမနီမှာမင်္ဂလာခမ်းနားပွဲမိသားစုတွေ့ဆုံပွဲတွေနဲ့ပါတီပွဲတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်ပွားနေတာကြောင့်ရောဂါထိန်းချုပ်ရေးတုံ့ပြန်ဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လိုအပ်နေပြီလို့မာကယ်ကပြောပါတယ်နိုင်ငံတွင်းဘယ်နေရာမှဆိုလူတသိန်းမှာ35ရောင်နဲ့ယောဂကုသမှုနှုန်းရှိရင်အပြင်မှာပဲဖြစ်ဖြစ်အဆောက်အဦတွင်းမှာပဲဖြစ်ဖြစ်လူအယောက်50တက်ပို့ပြီးစုဝေးခွင့်ပြုမှာမဟုတ်ပါဘူးတကယ်လို့လူတသိန်းမှာ50အထိကုသမှုနှုန်းရှိလာရင်တော့လူ25ယောက်ပဲစုဝေးခွင့်ပြုမှာဖြစ်ပါတယ်ဂျာမနီမှာအခုချိန်အထိ COVID-19 ကုသသူ 28,900 ကျော်နဲ့သေဆုံးသူ 9,500 ကျော်ရှိပါတယ်ခင်ဗျာ2006ခုနှစ်ကစပြီးကိုဝိနိုင်ငံကိုအုပ်ချုပ်ခဲ့တဲ့ကိုဝိဆော်ဘွားရှစ်ဆဘအယ်အမက်အန်ဆဘအင်္ဂါနေ့ကကွယ်လွန်သွားခဲ့ပြီလို့နိုင်ငံပိုင်ရုပ်မြင်သံကြားဌာနကကြေညာခဲ့ပါတယ်ကွယ်လွန်ချိန်မှာသူဟာအသက်62နှစ်ရှိပြီဖြစ်ပါတယ်လွန်ခဲ့တဲ့နှစ်လလောက်ကပဲကိုဝိဆော်ဘွားဟာခွင့်စိတ်ကုသမှုတစ်ခုခံယူပြီး American Leader ပိုင် C70 အမျိုးအစားဆေးရုံလေရင်နဲ့ American နိုင်ငံကိုလာရောက်ခဲ့တယ်လို့ NBC သတင်းဌာနကပြောပါတယ်သူရဲ့ညီဖြစ်သူအသက်83နှစ်ရှိပြီဖြစ်တဲ့အရှိမင်သာရှစ်နာဝဖ်အယ်အမက်အယ်ဆဘာက ဆော်ဝါအရရာကိုစက္ကန်ပြေရေနဲ့ကျွဲဝတဲ့ကဝိနိုင်ငံရဲ့ကောင်းဆောင်တစ်ဖြစ်လာလိမ့်မယ်လို့ခန့်မှန်းရပါတယ်။ကွယ်လွန်သူဆော်ဝါရှစ်စဘာဟာအာနာမယဂင်ကကဝိနိုင်ငံရဲ့ထိပ်တန်းတန်တမန်တူဖြစ်ခဲ့ပြီးအဲ့ဒီအချိန်က1990ခုနှစ်ပင်လယ်ကွေ့စစ်ပွဲတွင်ပြည်ရွေးခဲ့ရတဲ့အီရတ်နိုင်ငံနဲ့ဆက်ဆံရေးပြန်လည်ကောင်းမွန်လုပ်တဲ့အထည်ပါဝင်ခဲ့ပါတယ်။ကွယ်လွန်သူဆော်ဘွားဟာ1952ခုနှစ်ကတည်းကတည်ရှိခဲ့တဲ့ကူဝိတ်နိုင်ငံရဲ့အယ်ဆာဘာနန်းဇက်ကဆင်းသက်သူဖြစ်ပြီးကူဝိတ်ကို15ရောင်မြောက်အုပ်စိုးသူဖြစ်ပါတယ်။ဗြိတိန်နိုင်ငံစီက1962ခုနှစ်ကလွတ်လပ်ရေးရပြီးနောက်ပိုင်းပြည်စမမြောက်ဆော်ဘွားလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12.33 ပိုင်းလိုမီတာ40 kHz 8.33ပိုင်းလိုမီတာ51 kHz 5805နဲ့ပိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ကနေဗုဒ္ဓဦးနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြေညာပေးသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုပြင်သေဆုံးမှုပါတိုးလာနေတာကြောင့်ပြည်သူတွေအနေနဲ့ရောဂါကာကွယ်ရေးအပြည့်အဝလှုပ်ဆောင်ကြဖို့ကျန်းမာရေးဝန်ကြီးကတိုက်တွန်းလိုက်ပါတယ်။ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးကပုံမှန်ပါဇက်နဲ့နှာခေါင်းစည်းတက်တာလက်ဆီးတာခက်ခွာခွာနေတာအပြင်အထူးသဖြင့်ကူးစက်မှုများများပြန့်နိုင်တဲ့လူများစုဝေးရာနေရာတွေဖြစ်တဲ့ဈေးဆေးရုံအလုပ်ရုံဖုံးကြီးကျောင်းတက်မတော်နဲ့ရဲဝန်တန်းဝင်းနဲ့လူအယုံနဲ့ထောင်တွေမှာစားသောက်ချိန်တွေခွာစားကြဖို့နဲ့အဝင်ထွက်ကန့်သတ်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒါပြင်သေဆုံးမှုလျှော့ချနိုင်ရေးဆေးရုံနေရာတစ်တည်ပြင်းနေတာအပြင်တမရော်နယ်လည်းပူပေါင်းဆောင်ရွက်ပြီးဆေးရုံဝန်ထမ်းတွေထပ်ဖြည့်စည်းရေးဆေးကျောင်းကဆရာဝန်တွေနဲ့ဘွဲ့လွန်တက်နေသူတွေကိုပါဝင်ကူဖို့ပြင်ထားတယ်လို့ဝန်ကြီးကပြောပါတယ်။ဂူလိုချိန်မှာဆေးပစ္စည်းတွေမလုံမလောက်ဖြစ်နေတယ်လို့လူမှုကွန်ရက်မီဒီယာမှာစိုးရိမ်တကြီးပြောဆိုနေကြသလိုမဟုတ်ပဲလိုအပ်တာတွေကိုအမြဲကြည့်နိုင်တဲ့ကွန်ပျူတာ dashboard စနစ်နဲ့လိုအပ်တာချက်ချင်းကြိုသိပြီးတော့အပြည့်အဝပံ့ပိုးပေးနေတယ်လို့ဒေါက်တာမြင့်ထွေးကရှင်းပြပါတယ်
။ဒီနိုင်ငံမှာဒီကိုဗစ်နဲ့ပတ်သက်တဲ့ပစ္စည်းလက်ကျန်စင်းရှိရဲကျွန်တော်ဘုံမှာလည်းဒီလက်ကျန်စင်းရှိတယ်။အဲ့လက်ကျန်စင်းတွေကိုကြည့်ပြီးတော့ကျွန်တော်ကတရားနေပြီးတော့ဟိုအကုန်လုံးမပြအောင်ပါလေ။ PPE အစား mask အစားအကုန်လုံးပါလေ။ goggle အစားအကုန်လုံးမပြအောင်ကျွန်တော်ပေးတယ်။အဲ့ဒီချက်တော့ကျွန်တော်လုံတယ်ပြောချင်ပါတယ်။ဟောပြည်သူတွေကစိုးရိမ်မှာသူတို့ Facebook မှာတင်ရတယ်လေ။အာဟွာမရှိပါဘူး။ဒါမရှိပါဘူးဆိုတော့အမှန်တော့အဲ့လိုမဟုတ်ပါဘူး။ရှိပါတယ်။ကျွန်တော်အလုံအလောက်ကိုဒီကနေပြီးထားပါတယ်အရှံပဲလဲကျွန်တော်ဝယ်ထားတယ်ဒီကိုဗစ်အချိန်မှာအဓိကအရေးကြ logistic ပ
ါဒါပြင်အ мян စစ်ဆေးနိုင်မဲ့ antigen test kit 4သိန်းနဲ့တောင်ကိုရီးယားနိုင်ငံကရောင်းနေသလိုအမေရိကန်ကနာမည်ကြီး airport ဆေးကုံဒီဘက်ကလည်း test kit တွေမှာဖို့အတွက်ဆက်သွယ်လာပြီဖြစ်လို့ပိုစစ်ပိုတွေ့ပိုထိန်ချုပ်ဖို့ကြိုးပမ်းနေတယ်လို့ဝန်ကြီးကပြောပါတယ်မနေ့စက်တင်ဘာ29ရက်နေ့ကတော့ covid-19 နောက်ထပ်ကူးစက်သူ995ယောက်နဲ့သေဆုံးသူ26ယောက်ရှိတာကြောင့်စုစုပေါင်းရောဂါကူးစက်သူ12425ယောက်နဲ့သေဆုံးသူ184ယောက်ရှိသွားပြီဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့ကုန်းဆက်စွပ်စားဒေသမှာတပ်ဖွဲ့ဝင်အားတွေကိုတိုးချဲ့ချထားလိုက်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကစပြီးတော့နိုင်ငံနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကတပ်ဖွဲ့ဝင်အားနဲ့စစ်လက်နက်အင်အားတွေကိုသီးသီးဆိုဆိုတိုးချဲ့ချထားလာနေတာဖြစ်တယ်လို့အမီမဖော်လို့တဲ့မြန်မာလုံခြုံရေးသတင်းရင်းမြစ်ကပြောတယ်လို့ Asian News သတင်းဆောင်မျက်နှာကဖော်ပြပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအေရခိုင်လက်နက်ကိုင်အဖွဲ့နဲ့အာစာအကြမ်းဖက်အဖွဲ့ရဲ့လှုပ်ရှားမှုတွေတိုးလာတာကြောင့်ဆိုပြီးမြန်မာစစ်တပ်ကမကြသေးခင်ကနိုင်ငံနယ်စပ်မှာတပ်တွေကိုတိုးချဲ့ချထားတာဖြစ်ပြီးတော့မြန်မာစစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကတော့အခုလိုမြန်မာဘက်ကတပ်တွေချထားတာဟာနိုင်ငံဆက်ဆံရေးကိုထိခိုက်မှုမရှိစေဘဲနယ်စပ်လုံခြုံရေးကိုထိန်းသိမ်းနိုင်ဖို့အတွက်လုပ်တာသာဖြစ်ကြောင်းတပ်ဖွဲ့ဝင်အားထပ်တိုးတာမဟုတ်သလိုမြေပြင်စစ်ဆင်ရေးတွေလုပ်ဖို့လည်းမရှိဘူးလို့ပြောထားပါတယ်ဒါပေမဲ့မြန်မာလုံခြုံရေးတပ်တွေကမြေပြင်ရောပင်လယ်ထဲမှာပါလှုပ်ရှားမှုတွေလုပ်လာတဲ့အပေါ်မှာစိုးရိမ်မှုတွေရှိနေသလိုအဲဒီကနေရွန်ဂျာမွတ်စလင်တွေထပ်ပြီးတော့ထွက်ပြေးလာမှာကိုလည်းစိုးရိမ်နေတဲ့အတွက်ဘင်္ဂလားဒေ့ရှ်ကမကြသေးခင်ကပဲတရားဝင်ကန့်ကွက်ခဲ့ပါတယ်။မြန်မာဘက်ကလည်းဒါကိုတုံ့ပြန်တဲ့အနေနဲ့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တာမကြီးကိုဆင့်ခေါ်ပြီးတော့ရခိုင်ပြည်နယ်မှာလုပ်နေတာတွေဟာပုံမှန်လုပ်နေကြလုံခြုံရေးကိစ္စရပ်တွေဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုချိန်ချောက်ဖို့အတွက်ရည်ရွယ်တာမဟုတ်ဘူးလို့ပြောခဲ့ပါတယ်။မြန်မာဆိုရကတော့ရွန်ဂျာဆိုတဲ့အတုံးလုံးကိုအတိမတ်မပြုထားပါဘူး။အိန္ဒိယမှာရှိတဲ့ AI နိုင်ငံကလူခွေအဖွဲ့ရဲ့ဘန်ငွေစည်းရုံးကိုအစိုးရကထိန်းချုပ်လိုက်တာကြောင့်အိန္ဒိယနိုင်ငံမှာရှိတဲ့သူတို့ရဲ့လုပ်ငန်းစဉ်တွေကိုရပ်တန့်လိုက်ပြီလို့ AI အဖွဲ့ကပြောလိုက်ပါတယ်။အိန္ဒိယအစိုးရရဲ့ဒီလုပ်ရဟာလူခွေအဖွဲ့တွေပေါ်မှာအကြောင်းရှိအကြောင်းရှာပြီးဇက်တိုင်အနောက်ရှက်ပေးနေတာရဲ့အစိတ်ပိုင်းတစ်ရက်ဖြစ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်။ငွေကြေးမမှန်မကန်လုပ်တဲ့ဆိုတဲ့စွဲချက်နဲ့သူတို့ရဲ့ဘန်စည်းရုံးထိန်းချုပ်ခံရရတဲ့ဆိုတာသိရပြီးတဲ့နောက်အိန္ဒိယနိုင်ငံမှာရှိတဲ့ သူတို့ရဲ့ဝန်ထမ်းတွေကိုအလုပ်တွေရနာလိုက်သလိုသူတို့လှုပ်ရှားမှုတွေနဲ့သုတေသနလုပ်ငန်းတွေကိုလည်းရပ်တန့်ထားတယ်လို့ AI အဖွဲ့ကပြောပါတယ်သူတို့အနေနဲ့အိန္ဒိယနိုင်ငံရဲ့ဥပဒေအတိုင်းလိုက်နာခဲ့ပြီးတော့သူတို့ပေါ်ဆွဲချက်တွေဟာအခြေအမြစ်မရှိဘူးလို့ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအိန္ဒိယအစိုးရဘက်ကအခုချိန်ထိတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး Amnesty ဘက်ကတော့သူတို့ဟာအိန္ဒိယနိုင်ငံတွင်လူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ယူဖို့တောင်းဆိုတာတွေကြောင့်ပြစ်မှတ်ခံထားနေရတာဖြစ်တယ်လို့ပြောပါတယ်အိန္ဒိယနိုင်ငံက MSG ဖွဲ့ကိုလုံခဲ့တဲ့နှစ်နဲ့တွင်တလျှောက်လုံးနှိပ်ကွပ်လာတာနဲ့ဗန်စင်းကိုလုံးဝထိန်းချုပ်ရပ်တန့်ပစ်လိုက်တာဟာတိုက်ဆိုင်မှုတွေမဟုတ်ဘူးလို့အိန္ဒိယနိုင်ငံမှာရှိတဲ့ AI ဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Avinash Kumar ကပြောပါတယ်ခင်ဗျာအိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းမီဇိုရမ်ပြည်နယ်မှာလုံခဲ့တဲ့3လအတွင်းပင်အား 4.2 ကနေ 5.5 ကြာရှိတဲ့ငရင်ငယ်လေးတွေအချင်းတရာကြောင့်လှုပ်ခဲတာကြောင့်စိုးရိမ်မှုတွေဖြစ်နေပါတယ်ဒီငရင်ငယ်လေးတွေကကြီးမားတဲ့ငရင်မတိုင်ငယ်ရှည်ပြေးလောက်တာတွေဖြစ်လာမှာကိုကျွမ်းကျင်သူတွေကစိုးရိမ်နေကြတာပါအဓိကအားဖြင့်မြန်မာနယ်စပ်နဲ့ကဲ့ရဲ့မီဇိုရမ်ပြည်နယ်တွေကခံဖိုင်တဲ့ဆော့ချစ်ခရိုင်တွေမှာလွန်ခဲ့တဲ့22ရက်နေ့ကစပြီးလှုပ်ခဲ့တဲ့ငရင်ငယ်လေးတွေကြောင့်ဖျားချောင်းနေတဲ့နေဆောင်တွေထိခိုက်ပျက်စီးမှုရှိခဲ့တဲ့အပြင်ဒေသခံတွေလည်းစိုးရိမ်မှုတွေတိုးလာနေပါတယ်ဒေသတွင်းတက္ကသိုလ်ကောလိပ်တစ်ခုကဘူမိဗေဒသုတေသီရဲ့လေ့လာချက်အရတော့မီဇိုရမ်ဒေသဟာမီလာပြည့်ရောနှစ်ခုပေါ်မှာတည်ရှိနေတာကြောင့်ဖြစ်တယ်လို့ဆိုပါရခင်ဗျာဗီယိုအမေရိကန်အတန်ကနေဗိုလ်ထူးနေမနက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ကိုဗစ်ရောဂါကူးစက်မှုတွေအဓိကကြုံနေရတဲ့ရန်ကုန်တိုင်းအတွင်းကျန်းမာရေးဝန်ထမ်းတွေအပါအဝင်ယောဂကုသသူတွေနဲ့စောင့်ကြည့်စစ်ဆေးမဲ့နေရာတွေတိုးချဲ့ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျမမေခါပါ။ယောဂကုသမှုတွေနဲ့တိတ်ဆုံးမှုတွေတိုးလာနေချိန်မှာပဲကျန်းမာရေးဝန်ဆောင်မှုပေးနေတဲ့ဝန်ထမ်းတွေပါကုသလာနေတာကြောင့်တည်ဆန့်စောင့်ရှောက်ကုသဖို့ပြင်ဆင်နေရတာပါ။ကိုဗစ်ယောဂကုသမှုတွေတိုးလာနေချိန်မှာပဲကျန်းမာရေးဝန်ထမ်းအယောက်100ကျော်ပါယောဂပိုးကုသခံနေရတာကြောင့်တီးတန့်ပြုစုဆောင်လျှောက်ဖို့ကျန်းမာရေးဝန်ကြီးဌာနကစီစဉ်နေတဲ့အကြောင်းဗဟုကူးဆက်ယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါရစေ။
ဒါဆိုတော့ခါကြတော့တို့တွေကိုကျွန်တော်တို့လည်းတီးကြားထားမယ်ပေါ့နော်။တီးကြားထားဖို့အတွက်လည်းရန်ကုန်မှာရှိတဲ့အခြေအနေကိုရန်ကုန်ပြည်သူကြီးမှာကျွန်တော်တို့ထားရှိဖို့အတွက်ဒါမျိုးပြင်ဆင်တဲ့ကိစ္စတွေနဲ့ဆောင်ရွက်နေပါတယ်။ဒီလိုထားလိုက်ခြင်းအပြင်တို့တွေယောဂလက္ခဏာတိတ်ဆိတ်ဆိုးတာမရှိတော့လည်းပဲကျွန်တော်တို့အနေနဲ့ဒါတို့တွေရဲ့ကျန်းမာရေးကို glue site ဆောင်ချဖို့လိုပါတယ်။ဘာလို့လဲဆိုတော့တို့တွေကဒီယောဂ COVID-19 ယောဂကောက်ွယ်တိုက်ချက်တဲ့အခါမှာဆိုရှေ့တန်းနေပြီးတော့တကယ်ကိုတို့မိသားစုတို့ကိုဟိုတော့မပြတ်နိုင်မဲနဲ့တို့ကတကယ်ကိုအားထုတ် concise အဲ့ဒါဆိုရင်ကျွန်တော်ဆောင်ရွက်နေဖြစ်ပါတယ်သူတို့ရဲ့ကျန်းမာရေးဆောက်ရှောက်မှုကဏ္ဍကကျွန်တော်တို့ top priority ဖြစ်ပါတယ
်ကဲယောဂကူးစက်မှုတန်းအတိတ်ခံနေရတဲ့ရန်ကုန်တိုင်းမှာအတီးပြုလူနာတွေအတွက်ပြုစုဆောင်ရှောက်ဖို့နဲ့အတီးပြုလူနာတွေနဲ့ထိတွေ့ခဲ့သူတွေယောဂလက္ခဏာရှိသူတွေကိုပါတည်တံ့ထားနိုင်မယ့်နေရာတွေလည်းစီစဉ်နေကြရပါတယ်ဘိုးတထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တော်မေဆိုးကတော့ဘိုးတထောင်မြို့နယ်မှာအတီးပြုလူနာ900ထားနိုင်မဲ့နေရာတစ်ခုကိုစီစဉ်နေတယ်လို့ပြောပါတယ်
။ဟုတ်ကဲ့ကတော့ကျွန်တော်က positive လူနာဒီတော့အထားမှာပေါ့ဟဲ့။ဘိုးတထောင်ဈေးလမ်းပေါ့အရင်ကဒီကနေလို့ခေါ်တာပေါ့နော်။အဲဒီမှာပါရှင်။ပုံစံကတော့ဘိုးလိုမျိုးသေယုံပုံစံကျဲပေါ့နော်။ဒီတော့နားမှာထားလို့ပဲပေါ့နော် positive လူနာတွေကိုကဲလို့တာပေါ့နော်။အဲဒီလိုမျိုးလုပ်မယ်လို့ကျွန်မတင်ပါရဲ့။ပေါ့လူနာကိုစပီးထားမှဒီတစ်ခါသေးမှစထားဖို့မနေ့ဝင်ကြီးတို့ပြောကြပါရဲ့။ဟုတ်ကဲ့ကျန်ကြတာပရိသတ်ကြလောက်ကြစထားတယ်လို့ပြောပါရဲ့ရှင်။ဟုတ်ကဲ့။ကျွန်မကဒီဘောအဆောင်3နဲ့3ကတော့ ABC ပေါ့နော်။အဲဒီပါတော့လူပေါ့နေရာလောက်ထားနိုင်တယ်လို့ညာလေးမှာရှိတာ။ဒီတော့ကိုယ်နေစံတားကြီးတမထားတဲ့ကိုယ်နေစံတားကြီးပို့ရပေါ့နော်။ခုနပိုင်းကျတော့ပို့ရနေမှာမလုံလောက်ခဲ့ကြပေါ့နော်။ကိုပြုံးနေမှာပဲကိုစီစဉ်မှာဆိုမြို့နယ်တိုင်းစီစဉ်ရတယ်ပေါ့နော်။အဲဒါကြောင့်မို့ဒီမားကလည်းသိခဲ့တဲ့ပတ်စာမှဒီပို့ဆောင်ချက်မှာကိုယ်ဒီတန်တာအစထားရပေါ့နော်။ဒီမားတို့ပေါ့နော်ဆက်လာပြီးတော့ဒီမှာဖွင့်လာ12ရက်ဒီပေါ်နော်စတေးရပေါ်နော်ရှိပေါ့အဲ့မှာကျမတို့မင်းတို့ဒီနေ့မနေ့ပဲပေါ့နော်ဆပ်ကိုရှိတဲ့ဆောက်တော့ဖြစ်ပါရဲ့ရှင်ဟုတ
်တောင်ွေမျိုးနေမှာလေပိုးတွေ့လူနာတွေနဲ့ထိတွေ့တဲ့လူတွေကိုထားဖို့တည်တဲ့နေရာတွေကိုစတင်ပြင်ဆင်နေပြီးတောင်ွေမျိုးနေကမဟာတန်နီးဒုက္ခဖုံးတော်ကြီးတောင်ွေနေကအဆောင်တချို့မှာလေကိုဗစ်ကူးစက်ခံရတဲ့ရဟန်းတန်ကာတွေရှိလာရင်ထားနိုင်ဖို့အတွက်ပြင်ဆင်နေတယ်လို့မျိုးနေအထွေထွေအုပ်ချုပ်ရေးမှူးဦးအောင်ကျော်ရေးက VOA ကိုပြောပါရယ်
ဒီဘက်ကကျွန်တော်တို့နယ်ဦးမြို့နယ်တိုင်းမြို့နယ်တိုင်းကိုဖန်ဒီစင်တာထားဖို့တွေညွှန်ကြားချက်ရတော့ကျွန်တော်တို့ကာမွေအားထက်ကကာမွေအားထက်က၃ဒီနေရာဒီမှာပြင်ဆင်ထားပါတယ်အနန်းပြောက်စောင့်ကြည့်လူနာထားဖို့ကတော့အားထက်က၅မှာပြင်ထားပါတယ် ယူရကကျွန်တော်တို့အထက်က193မှာအထက်က3က126ပါအထက်က5အနံပြောက်က20ပ
ါယောဂပိုကုဆက်သူတွေကိုရှာဖွေစစ်ဆေးတဲ့အစီအစဉ်တွေတိုးမြင့်ဆောင်ရွက်လာတာကြောင့်အတီးပြုလူနာတွေထပ်တိုးလာနိုင်တယ်လို့ခန့်မှန်းထားတဲ့အတွက်နေရာတွေတိုးချဲ့စီစဉ်နေတာပါတကုံမျိုးသစ်စိတ်ကမ်းမျိုးနယ်မှာလည်းထိတွေ့လူနာတွေကိုအသွာလာကန့်တတ်စောင့်ကြည့်မဲ့နေရာတွေစီစဉ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်လူနာ900ဆက်နဲ့ဆေးရုံတရုံကိုအင်းအားလိုက်ဟိုတယ်ဝင်းထဲမှာဖွင့်မှုပြင်ဆင်နေပြီးတာဂေတာမျိုးနယ်ထဲမှာရှိတဲ့ Fortune Plaza Expo ခန်းမကိုလည်းကိုဗစ်လူနာ1000ထိကူတာနိုင်မဲ့ဆေးရုံအဖြစ်ဆောင်ရွက်သွားဖို့ရှိတယ်လို့ရန်ကုန်တိုင်းအစိုးရဘက်ကထုတ်ပြန်ထားပါတယ်အင်းအားလိုက်ဟိုတယ်ဝင်းထဲကအဆောက်အုံကိုကိုဗစ်လူနာကူတာတဲ့ကတဲ့1000ဆေးရုံအဖြစ်နိုင်ငံတကာစံနှုန်းနဲ့အညီဆေးရက်အတွင်းတည်ဆောက်ဖို့စီစဉ်ထားပါတယ်။ကယောဂါကူးစက်မှုတွေတိုးလာချိန်ကစလို့ဆေးရုံနဲ့စောင့်ကြည့်ရေးစခန်းတွေအဖြစ်ဖောင်ကြီး line တူအနာအာကစားတွင်ဂျိုးမရိတ်တာအင်ယာအောင်မြင့်မှုအင်ယာတို့ကိုလည်းဖွင့်လှစ်ပေးထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်
။ကိုဗစ်ကယောဂါကူးစက်မှုတွေတိုးလာနေတာကြောင့်အိမ်မှာပဲနေဖို့အမိန့်ထုတ်ထားတဲ့အတွက်မီဒီယာတွေသတင်းရယူဖို့ခက်ခဲကြုံနေရတဲ့ကိစ္စကိုဖြေရှင်းပေးဖို့ဒရင်မီယာကောင်စီကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်းခံပါတကြောပြန်ကယောဂါရောက်တည်ဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေရကြောင်းရန်ကုန်တိုင်းမှာအိမ်ပြင်မထွက်ဖို့အမိန့်ထုတ်နာလာကြောင်းဒရင်မီယာလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတဲ့ပတ်သက်လို့ပြည်ညာရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့အင်္ဂါနေ့မှာဆွေးနွေးကြတာပါဒရင်မီယာတွေရဲ့အခက်အခဲနဲ့ပတ်သက်လို့ပြည်ညာရေးနဲ့ကျန်းမာရေးဝန်ကြီးဌာနကိုအတိအပြည့်အကြောင်းကြားခဲ့ပြီးနောက်တွေးဆောင်ခဲ့တာဖြစ်ကြောင်းဒရင်မီယာကောင်စီတွဲဖက်တွင်းမှုတည်ဦးမြင့်ကျော်ကပြောပါတယ်
ပြည်ညာရေးဝန်ကြီးဌာနကဒီကောင်စီရပို့တဲ့စာတွေနောက်ဒရင်စာတိုက်တချို့ကဒရင်ဌာနအနေနဲ့အခုကြီးဒီဟာဒရင်ရကွန်းနဲ့ပတ်သက်တဲ့စာတွေကိုသူတို့အထက်ကိုတင်ပြတယ်ဗျအထက်ဆိုတာမြူသာဟိုကိုဗစ်ကွန်ပီကျန်းမာရေးဝန်ကြီးဌာနဒီဟာအမိတ်ကိုထုတ်တဲ့သက်ဆိုင်ရာဌာနတွေသူတို့တင်ပြတယ်တော့သူတို့လက်တလောအနေထားဒီလက်တလောအခြေအနေဒီကိုဟိုခွင့်ပြုတဲ့အနေထားမရှိသေးဘူးပေါ့နော်ဝန်ကြီးကတော့ဒါသူတို့ဆုံးဖြတ်တယ်သူတို့ဝန်ကြီးဌာနဆုံးဖြတ်ပိုင်မရှိတဲ့ဟာမဟုတ်ဘူးလို့တော့ပြောတယ်ဒါဟိုဒါကြောင့်ဒီဘက်ကအခက်အခဲအခြေအနေတွေကိုလည်းသူတို့စီပေးဖို့တော့သူတို့ကအဲဒီသက်ဆိုင်တဲ့ဝန်ကြီးဌာနကိုဆက်ပြီးတင်ပြပေးသွားမယ်လို့အဲ့လိုမျိုးပြောတယ်ဒါဝန်ကြီးကအဲ့လိုပြောမှာ
ရန်ကုန်တိုင်းနဲ့အိမ်မြင်မထွက်ရမိန်ထုံထားပေမဲ့ချင်းချက်အဖြစ်အများပြည်သူလိုအပ်ချက်ဖြစ်တဲ့73စီစေဝါရှည်တပ်လုပ်ငန်းဒီကြောင်တွေကြောင်ကောက်ခွန်တဲ့မိုဘိုင်းဖုန်းဝင်ဆောင်မှုလုပ်ငန်းတွေကိုတော့ခွင့်ပြုထားပါတယ်။ကျန်းမာရေးဝန်ကြီးဌာနကူးစက်ရောဂါတိုက်ဖျက်ရေးဌာနခွဲကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့သတင်းသမားတွေအနေနဲ့လိုအပ်လို့သတင်းရယူရတဲ့အခါမှာသက်ဆိုင်ရာရပ်ကွက်အုပ်ချုပ်ရေးအာဏာပိုင်ဒီစီကခွင့်ပြုမိန့်တောင်းပြီးသတင်းရယူနိုင်တယ်လို့အခုလိုပြောပါတယ်။
ဆိုတဲ့ရည်ရည်လည်းအခါမှာတော့တတိယလည်းတိစရတဲ့ဒါမျိုးတွေကကြတော့ဒီမှာတက်ဆိုင်ရာကြောင်းကြောပြရလိုအပ်တဲ့တိစအဲ့မှာလည်းထုတ်ပြန်တဲ့ဆေးရဟုတ်မှာပေါ့ပါတယ်လိုအပ်တဲ့တိစရတဲ့ဆိုရင်တက်ဆိုင်ရာဟိုနာပြောတယ်ဟိုနာပြောကိုယ့်ရဲ့ရက်ကွဲအုပ်ချုပ်ရေးမှူးဒီမှာတင်ပြနောက်ကွန်မြူနယ်မှာတင်ပြတောက်ခံပြီးတော့ဆောင်ရွက်နိုင်တဲ့ဆိုတဲ့တိစတွေရှိပါတယ်ဒါတွေကခုနပြောသလိုဆေးရဟုတ်မှာဒီမှာအသေးစိတ်ကကြက်နေအထီအသေးစိတ်ခေါ်ပြနိုင်ဖို့မလိုပါဘူးခေါ်ပြဖို့လည်းမလိုပါဘူးခေါ်ပြနိုင်ဆိုတာလည်းမရှိပါဘူးအမေဆိုတာတူတူတုံတုံနဲ့ပြည်သူနားလည်နိုင်ဖို့အဓိကဖြစ်ပါတယ်အသေးတကွရဲ့လုပ်ငန်းလိုအပ်ချက်လိုအပ်တယ်ဆိုလို့ရှိရင်တော့သက်ဆိုင်ရာအုပ်ချုပ်ရေးအာဏာပိုင်ကြီးဒီမှာခွင့်ပြုချက်တူတောင်းပြီးတော့လုပ်ရမှာဖြစ်ပါတယ်ဒါသိရှင်းပါတယ
်ကယောဂါကာလအခက်ခဲကြုံနေရတဲ့တွေကိုအစိုးရကထောက်ပံ့ပေးနေတဲ့နေရာမှာသတင်းမီဒီယာတွေကိုလည်းစတင်ထောက်ပံ့မှုစီစဉ်နေပါတယ်တရင်ရုပ်ရှင်ဂီတတပင်စာပေနေပေ၅ခုမှာတခုစီတဲ့ကြက်ငွေ3000ဟာစုစုပေါင်း3500ထောက်ပံ့ပေးတော့မှဖြစ်ကြောင်းမြင့်ကျော်ကပြောပါတယ်
။လူတိုင်းတော့မဟုတ်ဘူး။ဟိုသူတို့ဒီနေပေတရင်ရောရုပ်ရှင်ရောဂီတရောတပင်ရောစာရေးဆရာမနော်အဲ့ဒီနေပေ၅ခုအတွက်ကိုသူတို့ကနေပေတခုစီအတွက်ကို3300ဟို3300ဆိုတော့နေပေ၅ခုအတွက်ဆိုတော့အားလုံးပေါင်း3500ပေါ့။အဲ့ဒါကဟိုမနေ့ကအတည်ပြုရပေါ့နော်ဘတ်ဂျက်ရအတည်ပြုတော့ဒါကိုဗစ်နဲ့ပတ်သက်ပြီးတော့အခက်အခဲဖြစ်နေတဲ့ဟာအကူအညီပေးဖို့ဆိုတော့ဒါဒီနေ့ online စီစဉ်တော့သတင်းမီဒီယာသမားတွေတွင်3300ဆိုတော့အဲ့ဒါကိုဟို3300ဆိုတော့အဲ့ဒါကိုဒီသတင်းမီဒီယာဖွဲ့စည်းတွေဘက်ကစီမံတိုင်ပင်ပြီးတော့စီမံခန့်ခွဲကြရမှာပေါ့နော်ဆိုတော့ဟိုကောင်စီကိုမနေ့ပြန်လွှဲပေးမယ်3300ကိုကောင်စီကတဆင့်အော်မီဒီယာအဖွဲ့အစည်းတွေသတင်းသမားအဖွဲ့အစည်းတွေမီဒီယာဖွဲ့စည်းဆိုတာသတင်းသမားအဖွဲ့အစည်းတွေပြောတာပါเนาะအဲ့ဒီအဖွဲ့အစည်းတွေကလည်းအကြံဉာဏ်ပြုကြပြီးဘယ်လိုဟိုသတင်းသမားတွေခွဲဝေပေးမလဲဆိုပေါ့เนาะဟိုဆိုလိုချင်တာတော့ကေအေတရားဝတ်3000လို့ရေပြအဖြစ်တတ်မှတ်တယ်ဆိုရင်တော့လူ1000သာသတင်းသမား1000သာရမှာပေါ့เนา
ะက covid ကရောဂါကြောပြန်ကူးစက်မှုတွေကြောင့်လပိုင်းတွင်ကူးစက်သူတောင်းကျော်နဲ့တည်ဆုံးသူ200ကျော်တိုးလာခဲ့ပြီးနောက်အစိုးရကကက်ရောဂါအရေးပေါ်ကာလကန့်သတ်ချက်တွေကိုလည်းနောက်ထပ်တစ်လတိုးမြင့်ထားပါတယ်COVID-19 ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားဆင့်ဘိုးကော်မတီဥက္ကဋ္ဌနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ကက်ရောဂါကာကွယ်ထိန်းချုပ်ရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့နဲ့ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုလိုက်နာကြဖို့လဲတနင်္လာနေ့ကအွန်လိုင်းကပြောကြားတဲ့မိန့်ခွန်းမှာတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်ထောင်အောင်ကမ္မ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်နေတဲ့85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံကိုစားနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေမနေ့ကဗီဒီယိုမိကွန်းပြောကြားခဲ့တာနဲ့ပတ်သက်လို့တင်ပြမှာပါကျွန်မအင်ဂျင်နိုင်ပါရှင်ရခိုင်ပြည်နယ်ပဋိပက္ခမှာမြန်မာစစ်တပ်ရဲ့တင်းထန်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအေးအေးယူရေးကုလသမဂ္ဂရဲ့ဖိအားပေးမှုကိုခံနေရတဲ့မြန်မာအစိုးရဟာကုလသမဂ္ဂရဲ့ရည်တည်ချက်နဲ့ပတ်သက်လို့85ချိန်မြောက်အထွေထွေညီလာခံမှာဝေဖန်ထောက်ပြသွားပါတယ်။ပဋိပက္ခတွေရင်ဆိုင်နေရတဲ့မြန်မာနိုင်ငံလိုအဖွဲ့ဝင်နိုင်ငံတွေအတွက်ကုလသမဂ္ဂအနေနဲ့ပြဿနာတွေကိုပုံမှုရှုပ်ထွေးစေတာထက်ရော့ပါသွားအောင်ပူးပေါင်းဆောင်ရွက်တင်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင်းဆွေကဗီဒီယိုကနေတဆင့်မိကွန်းပြောကြားချက်ထဲမှာထည့်သွင်းပြောဆိုသွားပါတယ်။အထူးသဖြင့်ကုလသမဂ္ဂကလုတ်ပိုင်ခွင့်ပေးထားတဲ့အထူးကိုယ်စားလှယ်တွေရဲ့ရည်တည်ချက်နဲ့ပတ်သက်လို့လည်းဦးကျော်တင်းဆွေကအခုလိုဝေဖန်သွားပါတယ
်။ In the area of human rights promotion and protection, the UN should ensure that its mandate holders adhere
to လူ့ခွင့်ရေးမြင့်တင်ရေးနဲ့ကာကွယ်ရေးအခမ်းကဏ္ဍမှာကုလသမဂ္ဂကလုတ်ပိုင်ခွင့်ပေးအပ်ထားသူတွေအနေနဲ့သူတို့တာဝန်တွေကိုထမ်းဆောင်တဲ့အခါလွတ်လွတ်လပ်လပ်ဗက်လိုက်မှုမရှိတမာတမတ်ကြကြစီးငင်းစည်းကမ်းတွေကိုတင်းတင်းကြပ်ကြပ်လိုက်နာရဲလားဆိုတာတေးကြအောင်လုပ်တင်ပါတယ်အထူးသဖြင့်ကုလသမဂ္ဂအနေနဲ့ကိုလိုနီစနစ်လက်အောက်ခံအကျိုးဆက်တွေကြောင့်ဝင်တော့ဝင်ပိုးတွေပြည်နေတဲ့အဖွဲ့ဝင်နိုင်ငံတွေအပေါ်မှာဗက်မလိုက်ပဲမှန်မှန်ကန်ကန်ရည်တည်တင်ပါတယ်လို့ဝင်ကြီးဦးကျော်တင်းဆွေကပြောသွားတာပါ2019ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအင်အားလွန်ကျွန်းအသုံးပြုခဲ့တာကြောင့်အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်ထွက်ပြေးခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စမှာလက်ရှိဘင်္ဂလားဒေ့ရှ်ကမြန်မာကိုဖိအားပေးနေတဲ့ပုံစံကိုလက်သင့်မခံကြောင်းဝန်ကြီးဦးကျော်တင်းဆွေကပြက်ပြက်သားသားတုံ့ပြန်ပြောကြားခဲ့ပါတယ
် Bilateral cooperation is the only wayThat can effectively resolve the repatriation issue.
ရှင်နိုင်ငံပူးပေါင်းဆောင်ရွက်မှုနီးလန်းဒီတာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားဒုက္ခသည်တွေနေရပြန်ရေးကိစ္စထိထိရောက်ဖြေရှင်းနိုင်မှာဖြစ်ပါတယ်။ကျွန်တော်ပြောချင်တာကဘင်္ဂလားဒေ့ရှ်ဟာလိုလိုလားလားနဲ့မြန်မာကိုမိတ်ဖက်နိုင်ငံအဖြစ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့တန်တိတ်ထန်ချထားပါသလား။ဖိအားပေးတဲ့နှီးပြူဟာကအချီးနှီးပဲဖြစ်ပါတယ်။မြန်မာအနေနဲ့ဖိအားပေးမှုကိုလုံးဝလက်မခံပါဘူးလို့ပြောသွားတာပါ။ဝင်ကြီးဦးကျော်တင့်ဆွေရဲ့ဗီဒီယိုမိကွန်းမှာရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုခေါ်ဝေါ်တုံးဆွဲခြင်းမရှိခဲ့ပါဘူး။ဒါ့အပြင်အာဆာလက်နက်ကိုင်အဖွဲ့ရောအေးအေးရခိုင်လက်နက်ကိုင်အဖွဲ့နှစ်ခုလုံးဟာဘင်္ဂလားဒေ့ရှ်ပိုင်နယ်ထဲရာစုနှစ်နဲ့ချီခြေကုပ်အဖြစ်အသုံးပြုခဲ့ကြောင်းဆွဆွဲပြောဆိုသွားပါတယ်။လက်ရှိကုလသမဂ္ဂအမြင့်ဆုံးတရားရုံး ICJ မှာလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာဆွဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကမြန်မာကိုအမှုဖွင့်ထားတဲ့ကိစ္စနဲ့ပတ်သက်လို့လည်းနိုင်ငံတွင်းမှာသက်ဆိုင်ရာခုံရုံးတွေဖွဲ့စည်းပြီးဖြစ်နိုင်ခြေရှိတဲ့ကျယ်ပြန့်လာတဲ့ချိုးဖောက်မှုတွေကိုအရေးယူနိုင်ရေးဆောင်ရွက်နေကြောင်းဝန်ကြီးဦးကျော်တင်းဆွေကပြောကြားခဲ့ပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအစိုးရကိုယ်စားလှယ်ရဲ့ပြောကြားချက်တွေဟာအလို့စိတ်ပြက်စရာကောင်းကြောင်းနယူးယောက်အခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOE ကိုပြောပါတယ
်။ It's very disappointing to see Aung San Suu Kyi and her government
ဒေါက်ဆာဆူချီနဲ့သူဆိုရဟာကမ္ဘာတလောကအာနာရှင်ဆိုရတွေအသုံးပြုနေတဲ့စကားလုံးအသုံးနှုံးတွေအတိုင်းပြောဆိုသွားတာကိုတွေ့ရတာအလို့စိတ်ပြက်ဖို့ကောင်းပါတယ်။ကုလသမဂ္ဂကအထူးတာဝန်ပေးထားသူတွေကဗက်လိုက်မှုရှိတယ်ဆိုတဲ့ဆွဆွဲချက်ကမှားပါတယ်။ဒေါက်ဆာဆူချီလည်းသိပါတယ်။သူအတိုက်ခံဘဝမှာတော့မြန်မာပြည်သူတွေလွတ်မြောက်ရေးအတူရပ်တည်ပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကိုတောင်းဆိုခဲ့တာပါ။အဲ့ဒီအချိန်ကကုလသမဂ္ဂကိုမျက်နှာလိုက်တဲ့ဟိုတမျိုးဒီတမျိုးလုပ်တယ်ဆိုတာမျိုးဒေါက်ဆန်းစုကြည်မပြောခဲ့ပါဘူး။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နဲ့ပတ်သက်လို့မြန်မာအစိုးရရဲ့တုံ့ပြန်ချက်ဟာတာဝန်မဲ့ရာရောက်တယ်လို့သူကဆိုပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှာပြောကြားခဲ့တဲ့ဝန်ကြီးဦးကျော်တင့်ဆွေရဲ့မိန့်ခွန်းမှာတော့ရေရှည်တည်တဲ့နဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်ရင်ကြားစေရေးစစ်မှန်သောဒီမိုကရေစီရေးနဲ့အားလုံးပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုရရှိရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ဆက်လက်ထောက်ခံအားပေးဖို့တိုက်တွန်းသွားပါတယ်ရှင်။
ကိုဗစ်ကံရောဂါကြောင့်စီးပွားရေးထိုးတက်မှုကျဆင်းခဲ့တဲ့မြန်မာပြည်မှာပြည်တွင်းပြည်ပကအခြေအနေတွေကြောင့်ဆင်ခုမှုတွေရှိနေစေဖြစ်ကြောင်းကမ္ဘာပံကသတိပေးလိုက်တဲ့အပေါ်မြန်မာစီးပွားရေးပညာရှင်တွေကဘလို့သုံးသပ်နေကြလဲဆိုတာပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကရောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးထိုးတက်မှုဟာ 2019-2020 ဘဏ္ဍာနှစ်မှာ 3.5 ရာခိုင်နှုန်းကျဆင်းခဲ့တဲ့အတွက်မကြသေးခင်ကရရှိထားတဲ့ဆင်းရဲနွမ်းပါမှုလျှော့ချရေးရလဒ်တွေကိုထိခိုက်နေရတဲ့အကြောင်းဒီနေ့ထုတ်ပြန်လိုက်တဲ့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းစီးပွားရေးထိုးတက်မှုနှုန်းဟာရှေ့လာမယ့်နှစ်မှာပြန်ထိုးတက်နိုင်ခြေရှိရလို့ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစော်ဖေဝင်က VOA ကိုပြောပါတယ်။
အေးဝင်အေးပေါ်ရောက်သွားတယ်ကုန်ထုတ်လုပ်မှုကလည်းပဲအကြီးစားကုန်ထုတ်ဟိုပါလုပ်ငန်းဖြစ်တဲ့ဖြေရုပ်လုပ်ငန်းတို့တူရီဇင်လုပ်ငန်းတို့ပေါ့နော်အဲ့ဒါလေးမှလည်းပဲဝင်ဝင်ရောက်သွားတယ်ဆိုတော့မနစ်ကလည်းကုန်ရောက်သွားနိုင်လေပေါ့နော်ကျော်ပါပဲဖြစ်ဖြစ်600ခန့်တော့ပတ်ဝန်းကျင်လောက်တော့လည်းပဲတိုးလာနိုင်စရာရှိသေးတယ်ပေါ့နော် SME တို့ MSME တို့စသည်ဖြင့်ပေါ့နော်စက်မှုလည်းမှုကဏ္ဍဆိုလို့ရှိဆိုတော့များများလေးကကုန်ထုတ်လုပ်မှုကျပြီတော့တပြေလုံးအတိုင်းအတာနဲ့ပြောလို့ရှိရင်တော့ကျလို့ကျမှာပဲဒါမဲ့လို့စုစုပေါင်းဒီ GDP အရေးလိုက်ကြည့်ရင်ပြီးခဲ့တဲ့နှစ်တည်တဲ့တိုးတက်မှုရော့မယ်တိုးတော်လည်းပဲတိုးတော်တိုးတက်နိုင်တယ်လို့ပဲသတ်မှတ်ကြပါလား
။ဒါပေမဲ့လည်းဒေသတွင်းယောဂကုသမှုလှိုင်းတဲ့ကမ္ဘာစည်းဝါးရေးထိခိုက်မှုကြားရှိလာတာနဲ့ပြည်တွင်းဗန္ဒာရေးကဏ္ဍမတိကျမှုလက်နက်ကင်ပြည်ပခါနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲရှိနေတဲ့မြန်မာနိုင်ငံမှာစည်းဝါးရေးအတွက်အနေရစင်ခေါ်မှုတွေရှိနေစေဖြစ်တယ်လို့လည်းကမ္ဘာဗန်ကသတိပေးထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုစိတ်ဝင်စားသူတွေရှိရာကြောင့်စီးပွားရေးမှာအထောက်အကူဖြစ်နိုင်တယ်လို့လည်းရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းတွန်းဝင်ဦးအောင်နိုင်ဦးက VOA ကိုပြောပါတယ်
။ဒီနေ့အချိန်ရပြောရင်ကျွန်တော်တို့ဒီ MNC ကခုပြုလိုက်တဲ့ပမာဏကသမ္မတထားတဲ့တာဂက်ပေါ်မှာ9.8 ဘီလီယံလောက်ကပ်နေပြီပေါ့နော်။ဒီမန်ဒီယန်ကိုခုပြုလိုက်တဲ့အခြေအနေဟိုအခြေဒီပဋိကတ်တိုင်းမှာလည်းဟိုခုပြုတဲ့ပမာဏကိုများတယ်ပေါ့။နောက်ဒီကျွန်တော်တို့အမေရိကန်ကြည့်ကြည့်ပြည်သူကျွန်တော်တို့ဒီလိုလုပ်ငန်းတွေရှိနေသေးတယ်ပေါ့နော်ရှိတော့ဒီနေ့ပြန်တော့ကြည့်ကြအောင်ပါနော်ကျွန်တော်တို့ဒီခုပြုနိုင်တဲ့နေရာကတော့ဆက်ပြီးအားကောင်းနေတဲ့နေရာရှိတယ်ပေါ့
ဒီနေ့အထိမြန်မာနိုင်ငံမှာစင်ကာပူကအများဆုံးရင်းနှီးမြှုပ်နှံထားပြီးတရုတ်ထိုင်းဟောင်ကောင်အင်္ဂလန်ကအစဉ်တိုင်းရှိနေပါတယ်အဓိကရင်းနှီးထားတဲ့ကဏ္ဍတွေရဲ့မှာလျှက်စစ်ရင်းနှံတဲ့သဘာဝတုံးငွေကအများဆုံးဖြစ်ပြီးအဲ့ဒီနောက်မှာကုန်ထုတ်လုပ်မှုပို့ဆောင်ဆက်သွယ်ရေးနဲ့အင်ချာမီလုပ်ငန်းတွေဖြစ်ပါတယ်လက်တလုံးမှာတော့ကတ်ရောဂါကူးစက်မှုတကြောပြန်ကြီးထွားလာနေရာကြောင်းမြန်မာနိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေအတော်များများရပ်ဆိုင်းထားရပါတယ်။ကတ်ရောဂါကြောင့်ကန့်သတ်ထိန်ချုပ်မှုကနေပြန်လည်ထူထောင်ရေးသို့လိုအမည်ပေးထားတဲ့ကမ္ဘာ့ဘဏ်ရဲ့အစိုးရခံစားမှာတော့အရှေ့အာရှနဲ့ပစိဖိတ်ဒေသမှာနှစ်ပေါင်း20အတွင်းပထမဆုံးဆင်းရဲနွမ်းပါမှုအမြင့်တက်လာနိုင်ပြီးလူဦးရေ38သန်းလောက်ဟာလည်းဆက်လက်ဆင်းရဲနေနိုင်တာဒါမှမဟုတ်ရင်ကတ်ရောဂါကြောင့်ပြန်လည်ဆင်းရဲနိုင်တဲ့အခြေအနေနဲ့ကြုံရနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ကျွန်တော်ကတော့အစောထပ်ပါရန်ကုန်ကနေတရင်ပေးပို့တာဖြစ်ပါတယ
်ဒီအမေရိကန်တန်ကဗိုလ်ထုနေ့မနက်ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအားပေါ်မှာပြည့်တင်ပြပေးပါမယ်မြန်မာပေါ်ပြည် Open Borders and Poor Policing Fuel Drug Abuses in Nagaland မြန်မာဘင်းပြင်တားဆီးမရှိတဲ့နေဆက်ဒေသနဲ့ထိရောက်မှုမရှိတဲ့ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်ချက်တွေကြောင့်နာဂါလန်ပြည်နယ်အတွင်းမွေးရေးစေဝါတုံ့ဆွဲမှုတွေတိုးများလာနေဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေစိုက် Deacon Harrell Online သတင်းစာမှာစောင့်မရှင် Sumir Kamarka ရေးသားထားတဲ့စောင့်မကိုတင်ပြလိုပါတယ်။နာဂါလန်ပြည်နယ်ဟာအင်ဂျင်ဂျင်မနီပူရာနဲ့အရူနာချာပရာဒေ့ရှ်ပြည်နယ်တွေနဲ့နှိုင်းယှဉ်လိုက်ရင်ဘိန်းဆိုင်ပြိုမှုနည်းပေမဲ့ပြည်နယ်အတွင်းမွေးရေးစေဝါတုံ့ဆွဲမှုရော့ကျသွားအောင်မလုပ်နိုင်သေးဘူးလို့စောင့်မကိုအစချီရေးသားထားပါတယ်။လနဲ့ကင်ဒေါ်လာနဲ့ပြဿနာနဲ့ရင်ဆိုင်နေရပြီးဖြစ်တဲ့နာဂါလန်ပြည်နယ်အတွင်းမူရီစေဝါတုံးဆွဲမှုဟာအထူးစိုးရိမ်စရာကိစ္စရဖြစ်လာနေတယ်လို့ဆောင်းမရှင်ကဆိုပါတယ်။အင်းကြီးချင်းမြန်မာနိုင်ငံဘက်အချမ်းစကိုင်းတိုင်းဒေသကြီးအတွင်းကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာစိုက်ပျိုးထုတ်လုပ်တဲ့မူရီစေတွေဟာအတားအဆီးမရှိတဲ့နိုင်ငံနယ်စပ်ကိုဖျက်ချော်ပြီးနာဂါလန်ပြည်နယ်အတွင်းကအ ਨੇ စုံခရိုင်၅ခုကိုရောက်လာနေကြောင်းအိန္ဒိယဗဟိုထောက်လှမ်းရေးသတင်းအချက်အလက်ကိုကိုးကားပြီးဆောင်းမမှဖော်ပြထားပါတယ်။အဲ့လိုမြန်မာနိုင်ငံဘက်အချမ်းကမူရီစေဝါတွေဝင်ရောက်လာနေတာကြောင့်အိန္ဒိယဘက်အချမ်းကနာဂါလန်ပြည်နယ်တစ်ခုလုံးမှာမူရီစေဝါတုံးဆွဲမှုတွေတိုးများလာနေတာကြောင့်ကျန်းမာရေးနဲ့လူမှုရေးကဏ္ဍတွေအပေါ်ဖိစီးမှုတွေဖြစ်ပေါ်လာနေတယ်လို့စောင့်မရှင်ကဆိုပါတယ်။စကိုင်းတိုင်းဒေသကြီးအတွင်းကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေထိန်းချုပ်တဲ့နေပြည်တော်မှာဘိန်းဆိုင်ပြိုမှုကြေကြေပြန့်ပြန့်ဖြစ်ပေါ်နေကြောင်းဘိန်းစီကိုပိတ်ဆတဲ့နဲ့စိန်အချောက်ခံပြီးတဲ့နောက်အလွယ်တကူတယ်လို့ရအောင်အပိုင်းပိုင်းလေးတွေပြန်ဖြတ်ပြီးမှ နေစားကိုဖျက်တဲလာကြကြောင်းအဲ့ဒီအပိုင်းအစတွေကိုမွေးရစေးဆွဲနေသူတွေကဝယ်ပြီးရှူကြခြင်းဖြစ်ကြောင်းအမည်မဖော်လိုတဲ့ထောင်လိုင်းရေးအရာရှိကိုကိုးကားပြီးစောင့်မမှဖော်ပြထားပါတယ်ဒေသခံတွေကကာနီကာဘူးလို့ခေါ်တဲ့အဲ့ဒီဘိန်းစီစိန်ထားတဲ့ပိတ်ဆနှစ်ပေကိုအိန္ဒိယရူပီငွေ4500ကနေ5000ထိပေးရတယ်လို့ဆိုပါတယ်နိုင်ငံနေစားဒေသမှာရှိတဲ့ရဲတပ်ဖွဲ့ရဲ့ဆန်းဆောင်နိုင်အားနည်းမှုကြောင့်အခြေအနေဟာတဖြည်းဖြည်းပိုဆိုးလာနေတယ်လို့ဆိုပါတယ်အိန္ဒိယဘက်ကနေစားလုံခြုံရေးကိုအတန်ရဖယ်တရင်ကတာဝန်ယူထားကြောင်းဒါပေမဲ့နှစ်ဖက်နေစားဒေသမှာရှိနေကြတဲ့ဒေသခံတွေအနေနဲ့တစ်ဖက်နဲ့တစ်ဖက်ကိုပြည်ဝင်ခွင့်ဗီဇာမလိုပဲ16ကီလိုမီတာအထိဝင်ထွက်သွားလာခွင့်ပြုထားကြောင်းဒါပေမဲ့မောင်ခိုသမားတွေဟာလုံခြုံရေးတပ်ဖွဲ့တွေမရှိတဲ့နေစားဒေသတွေကနေသူတို့ပစ္စည်းတွေကိုသယ်ယူနေကြခြင်းဖြစ်ကြောင်းဆောင်းပါရှင်ကရေးသားထားပါတယ်ခင်ဗျာအပြည့်အစုံကိုတော့ www.deaconharold.com မှာဖတ်ရှုနိုင်ကြပါတယ
် VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru ဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီကနေ့အစီအစဉ်မှာတော့မြန်မာနိုင်ငံတွင်လက်ရှိ COVID-19 ရောဂါပြန့်နှံ့ကူးစက်မှုနဲ့ဆန့်လင်းတဲ့အခြေအနေရရက်ကိုတိကျဆက်သွယ်မေးမြန်းထားတာထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံတွင်မှာ COVID-19 ရောဂါကြောင့်သေဆုံးမှုနှုန်းကိုထိန်းချုပ်နိုင်ဖို့ဆိုရင်အိမ်မှာနေပြီးတော့ဆေးမီးလိုနဲ့ကုလညာမျိုးမလုပ်ဘဲဆေးရုံကိုစောစောပို့ဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကအကြံပေးပါတယ်။သွေးထဲမှာအောက်ဆီဂျင်ကျလာတာမျိုးအဆုတ်ထဲမှာအဆုတ်ရောင်လက္ခဏာစနေတာမျိုးတွေကိုစစ်စေးဓာတ်မှန်ရည်ကြီးမှသာသိနိုင်မှာဖြစ်တာကြောင့်ဆေးရုံကိုစောစောရောက်တယ်ဆိုရင်အသက်ကယ်ဖို့အချိန်မီနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်။ကိုဗစ်ရောဂါရှိမရှိအလင်းအမြန်စစ်ဆေးနိုင်မဲ့ပစ္စည်းအန်တီဂျင်တက်စ်ကစ်တွေကိုခရိုင်ဆေးရုံကြီးတွေကိုဖြတ်ဝေပေးပြီးကိုဗစ်ရောဂါနဲ့ထိတ်တက်ရင်ဆိုင်နေရတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါဘူးကူးစက်မှုသံသယနဲ့စောင့်ကြည့်ခံနေရသူတွေရောဂါဘူးကူးစက်တယ်လို့ဓာတ်ခွဲအတည်ပြုထားသူတွေနဲ့ဓာတ်ရိုက်ထိစပ်မှုရှိထားသူတွေကိုဥစားပေးပြီးစစ်ဆေးသွားမယ်လို့ဒေါက်တာတန်းနိုင်စိုးကပြောပါတယ်။များများနဲ့မြန်မြန်စစ်နိုင်မယ်ဆိုရင်ကိုဗစ်ရောဂါပြန့်နှံ့ကူးစက်မှုထိန်းချုပ်ရေးမှာအများကြီးအထောက်အကူဖြစ်လာလိမ့်မယ်လို့လည်းဒေါက်တာတန်းနိုင်စိုးကဆိုပါတယ်။ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါ။ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ ။ဟုတ်ကဲ့ဒေါက်တာတန်းနိုင်စိုး VOE ဆက်သွယ်မေးမြန်းခန်းမှာပြန်ဆိုပေးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ။
အာမင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်ပထမဦးဆုံးသိချင်တဲ့မေးခွန်းကလက်ရှိမှာကျွန်တော်တို့နေစဉ်လို့ပေါ့လေဒီ COVID-19 နဲ့တေဆုံးတဲ့နှုန်းကနေစဉ်လို့ပဲတိုးနေသေးတယ်လို့ကျွန်တော်တို့ပြောရပါမယ်အခုကျွန်တော်တို့အခုတနင်္လာည8နာရီထုတ်ပြန်ချက်မှာဆိုရင်တေဆုံးတဲ့လူအယောက်30ရှိပါတယ်ဆိုတော့ဆရာတို့အနေနဲ့ဒီတေဆုံးနှုန်းကျဆင်းရဲမှာသာစင်ရည်တေဆုံးလုံးကြသွားဖို့အတွက်လုပ်တဲ့နေရာမှာအဓိကရင်ဆိုင်နေရတဲ့အခြေအနေကဘာများပါလဲဆရာ
အဓိကတော့ဆရာကျွန်တော်စောစောပေါ့နော်စောစောလေးကျွန်တော်တို့စီရောက်စေချင်တာပေါ့စောစောရောက်လိုက်မယ်ဆိုရင်ဒီခါကြီးကျတော့ဒီအိမ်မာနေပြီးတဲ့ခါကျရင်ဒီဆေးမီးတွေနဲ့ကုရရလည်းရှိရလို့ဆရာအဲ့ခါကျတော့ဆေးမီးတွေနဲ့ကုတဲ့ခါကျတော့ဒီမောမှာကြက်မှာဆေးဝင်လာတဲ့ခါကျတော့ဒီနောက်ကျတဲ့ဟာတွေလည်းရှိတာပေါ့ဆရာဒီခါလေးကျတော့ကျွန်တော်တို့ဒါတွေးရမှာပေါ့နော်ဒီအောက်ဆီဂျင် level ကျနေရတယ်ပုံမှန်နေထားနေဆိုတော့မသိနိုင်ဘူးပေါ့ကိုယ်ကိုကောင်းနေတယ်ထင်တာပေါ့နော်ဒီခါကြီးကျရင်ဒီအဆုတ်ထဲမှာခုနပြောတဲ့ဒီအဆုတ်ရောင်နဲ့လက္ခဏာလေးတွေစနေပြီမဲ့တော့ဓာတ်မှန်ရကြည့်တော့မှပေါ်လာမျိုးပေါ့ဆရာရင်ပုံမှန်အတိုင်းဆိုရင်ကောင်းနေလို့ပဲထင်မှာပေါ့နော်အဲအဲ့လိုအနေထားမျိုးတွေကဒါအဆုတ်မှာစပြီးတော့ဒီထိခိုက်နေတဲ့အနေထားလေးတွေအောက်ဆီဂျင်လေးကျနေတဲ့အနေထားလေးပေါ့နော်နောက်တစ်ခုကတွေးထဲမှာရှိတဲ့ဒီ black parameter လေးပေါ့ဆရာအထူးချင်းဒီကိုဆိုင်ကောင်းပါနော်ဒီနေကိုဆိုင်ကောင်းလေးစပြီးကြလာတဲ့ဒေတာမျိုးပေါ့ဒါဆိုရင်ကျွန်တော်တို့ကဒါ risk ကတော်လေးရှိသေးပေါ့နော်ဒါမကြခင် site တွေကိုင်းဆောင်လို့ရဲ့ဒီခန္ဓာကိုယ်ရဲ့တုံ့ပြန်မှုပြင်းပြင်းထန်ထန်ပေါ်လာပြီးတော့ယောဂရဲ့လက္ခဏာတွေစိုးရွားခံစားနိုင်တဲ့အခြေအနေပေါ့နော်ဒါကြတော့အိမ်မှာနေတဲ့ခါကျတော့မ တည်နိုင်ဘူးဆရာ။ဒါရီဆေးရုံစီကံရောက်တော့မှခုနအောက်ဆီဂျင်လေဗယ်အားလည်းတိုင်းပြီးမှတည်မယ်။ခုနအစုပ်ထဲမှာစပြီးပြောင်းလဲမှုတွေရှိနေတာလည်းခုနပြောတဲ့အိဇေးရကြီးမှတည်မယ်ပေါ့နော်။ဒီ black မှာရှိတဲ့ parameter တွေပြောင်းလဲတာလည်း left test ဆုံးမှတည်မယ်ပေါ့ဆရာ။အဲ့တော့စောစောစီးစီးတည်ရင်ကျွန်တော်က supported treatment တွေစောစောစီးပေးမယ်။နောက်ပြီးတော့ခုနကပြောတဲ့ဒီသွေးထဲမှာပေါ့နော်ရောင်ရမ်းမှုတွေတက်နေတဲ့အနေအထားဆိုတော့ဒါကျွန်တော်စတီရိုက်လိုဟာမျိုးစောစီးပေးတာလို့သွေးခဲတဲ့အနေအထားမျိုးရှိရင်လည်းအန်တီကွယ်ကူးလန့်ပေးတာပေါ့အဓိကတော့ဆရာကြီးစောစော treatment ရပြီးစောစောမော်နီတာလုပ်ခံဖို့လိုတာပေါ့ဒါဆိုရင်နောက်ပိုင်းမှာဒီ expire ဖြစ်တဲ့နောက်အတိကြပါမော်ဆရာ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကကျွန်တော်တို့ဒီလက်ရှိဒီ COVID-19 ကူးတနေတဲ့ဌာနတွေပေါ့လေပြည်သူဆောင်ရှောင်နေတဲ့ဌာနတွေဆေးရုံတွေဒီအသွားလာကန့်တက်ထားရှိထားတဲ့နေရာလေကျွန်တော်နားလည်သလောက်ဆိုရင်အခုဆိုရင်တန်းဆိုင်ရမြို့နယ်မြို့နယ်ဒီမှာပဲဟိုအနမ်းပြောက်တဲ့လူတွေညားရတယ်ဆိုရင်အဲ့ဒီနေရာတွေမှာပဲထားထားရလို့ကျွန်တော်နားလည်ပါတယ်ဆိုတော့အဲ့ဒီကုသရေးဌာနတွေဆေးရုံတွေအသွားလာကန့်တက်ထားရှိတဲ့နေရာတွေအဲ့ဒီနေရာတွေမှာရောဘာတွေလိုအပ်ချက်တွေဆရာတို့တွေ့ထားပါသလဲ
အဲဆရာကြီးလိုအပ်ချက်ကတော့တကယ်တမ်းကျတော့တော်တော်လေးများပါတယ်ဆရာလိုအပ်ချက်ကလေကျွန်တော်ကစင်တာတစ်ခုတိုးပြီးထူထောင်နေဆိုရင်လည်းဒါတိုင်းရင်းသားကြီးအစိုးရဘက်က support လုပ်တာတွေလည်းအများကြီးပါပဲဆရာတူတယောက်ချင်းနေနိုင်အောင်စီစဉ်ပေးရလို့ဂျုံဂျုံရေးပေးရလို့အစားတောက်ပေးရပေါ့နောက်ဆုံးအိပ်ရပေါ့ကျွန်တော်ကအစားပေါ့ဆရာအဲဒါတိုင်းဆိုင်အစိုးရဘက်ကထောက်ပံ့ပေးတဲ့အပိုင်းတွေရှိတယ်လို့ကျွန်တော်တို့အပိုင်းကလည်းအိပ်ရပေါ့ဆရာဒီမှာကျန်းမာရေးနဲ့ပတ်သက်ပြီးဘယ်လိုဆောင်ကြည့်နိုင်မလဲကျန်းမာရေးနဲ့ပတ်သက်တဲ့ကျန်းကျင်တဲ့ဆရာဝန်တွေလုပ်သားတွေစေတနာဝန်ထမ်းတွေပေါ့နော်ပြည့်ခါကျရင်တနေရာကနေပြီးတော့အချိန်ကြီးဆိုးရတဲ့လူနာပေါ့ပေါ်လာခဲ့ရင်ခုနရောဂါလက္ခဏာအရာပေါ့နော်အောက်ဆီဂျင်လေဗယ်ကျတာမျိုးပေါ့ဒါမျိုးဖြစ်လာခင်တကယ်ဒီဇိုင်းနေတဲ့ hospital ပေါ့နော်ကျွန်တော် HDU လို့ခေါ်ရတဲ့ high dependency unit ဒီရပေါ်ပြီးပြင်သွားရတော့ intensive care unit ပေါ့ ICU ပေါ့အဲဒီ transport ပေါ့အချိန်နဲ့တပြေးညီ transport လုပ်ပေးရတဲ့ကိစ္စလေးဒီဟာတွေကကြာ HR တွေမကောက်ပေါ့နော် logistic ပစ္စည်းထောက်ပံ့မှုဘိုင်းနဲ့ပါတယ်ဝေးကြီးဘိုင်းနဲ့ပါတယ်ကြာအဲ့ဒီမှာအချိန်တန်ဖိုးရှိဆုံးကတော့ဒါကျွန်တော်တို့ကတော့ဒါပေါ့နော်အချိန်လို့ပဲပြောအောင်ပေါ့ဗျာဒီဟာတွေအကုန်လုံးကတော့ဒါကျွန်တော်တို့ resource တွေလိုက်ရတာပေါ့ဆရာရေဒီဟာတွေကတော့ကျွန်တော်တို့အခုလိုမျိုးတိုးတက်များပြားပြီးတော့ demand များလာတဲ့အချိန်မှာတစ်ဖက်ကဒီ supply ကတော့ကျွန်တော်တို့ကဒါမှီအောင်လိုက်နေရတဲ့အနေအထားရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်သိထားသလောက်ခုနောက်ပိုင်းမှာဒီအလန်းပြောက်တဲ့လူကြီးတွေပိုများလာတယ်အဲ့လူတွေကတရင်ပိုးတဲ့အခါမှာသက်ဆိုင်ရာမြို့နယ်တွေမှာသူတို့ဟိုတိချခွဲထားတဲ့နေရာတွေမှာအိမ်ကနေထုတ်ပြီးတော့ပေါ့နော်အိမ်မှာခွဲနေလို့မရတဲ့အနေထားတွေဆိုအိမ်ကနေထုတ်ပြီးတော့တိချခွဲထားတဲ့နေရာတွေမှာထားလိုက်ဒါပေမဲ့အဲ့ဒီလူတွေကိုချက်ချင်းမစစ်သေးပဲနဲ့နှစ်ပတ်လောက်ကြာမှစစ်တာမျိုးတွေကျွန်တော်တို့မျိုးတွေကြားရသိရပါတယ်ဒီသက်ဆိုင်ရာကာယကံရှင်တွေဆရာတွေအဲ့ဒါကဘယ်လိုများပြောင်းလဲထားတာလဲဆရာ
အဓိကတော့ပြောင်းတာတဲ့ဆိုင်ဆရာရဲ့ဒီ anosmia လို့ခေါ်တာပေါ့ကျွန်တော်ရုတ်တရက်အနံ့ရတာပျောက်တာပေါ့ဒါ acute anosmia လို့လည်းခေါ်တာပေါ့နော်ရောဂါတစ်ခုကြောင့်ရေရှည်အနှံ့ပြောက်တာမဟုတ်ဘဲနဲ့ရုတ်တရက်ကြီးပျောက်သွားတဲ့ဟာမျိုးပေါ့အဲ့လိုမျိုးကိုကျွန်တော်တို့ကဒီစစ်လိုက်တဲ့အခါမှာ more than 95% ပေါ့ဆရာကြီးအားလုံးနှီးပါးလို့တော့ပြောလို့ရတာပေါ့အဲ့လိုလူတွေမှာပိုးရှိနေတာအောင်တွေ့ရတယ်ဆရာပိုးရှိနေတဲ့အခါကျတော့သူတို့ဒီခုနကပြောရတဲ့ period of infectivity ပေါ့နော်သူတို့ဆီကနေပြောပိုးဆက်လက်ကူးစက်နိုင်တဲ့အနေအထားမှာရှိရင်ဒီရအိမ်မှနေအိမ်မှရှိတဲ့မိသားစုကိုကူးရောပေါ့ဆရာကြီးကျွန်တော်တို့ရဲ့ဒီလူနေမှုစနစ်ကလည်းကြလေတီးရဲ့အတိုင်းပဲကျွန်တော်တို့ဒါလူလက်တန်းစားပေါ့နော်အများစုတော့မှလူချမ်းသာတွေဆိုရင်လူလက်တန်းစားသူပြောလို့ရတဲ့အတိုင်းဝိုင်းတော့မှအိမ်မှာအမိဖအဖေမိပိုးဖပေါ့နော်ဒီလိုပဲစုနေကြတာဆရာစုနေကြတယ်ဆိုတော့ခုနပြောတဲ့ဒီ infectivity ရှိနေတယ်ဒီအနှံ့ပြောက်လူသားတယောက်ကအိမ်မှာနေရင်အိမ်မှာရှိတဲ့ခုနမကူးဆက်တဲ့ရောဂါဝေဒနာရှင်ကိုဦးလေးတော်ကြီးပေါ့နော်နောက်အသက်ရွယ်ကြီးရင်းတဲ့အဖေမိပိုးဖတွေဒါကျွန်တော်တို့ရဲ့လူနေမှုစနစ်အရာပေါ့နော်နောက်ပြီးတော့ကျွန်တော်တီးတန်လေတယောက်တစ်ခန်းနေနိုင်ဖို့ကလည်းမလွယ်ဘူးလေဆရာကျွန်တော်နိုင်ငံနဲ့ပြန်ချမ်းသာတာမဟုတ်တော့အဲ့လိုအနေထားမျိုးမှာကျွန်တော်တို့ကဆက်တိုက်ကူးစက်နိုင်ကြီးရှိတာပေါ့နော်အဲ့တော့ဒီလိုလူတွေကိုကျွန်တော်တို့ကတီးကြပြီးခွဲထားလိုက်မယ်ခုနအနော့စမီယာဆိုတယ်ကျွန်တော်က symptom တစ်ခုပေါ့ဆရာရင်အဲ့တော့ symptom တစ်ခုဖြစ်လာရင်ကျွန်တော်တို့ကဒီ symptom onset အရာဒီစပြီးတော့ခံစားရတဲ့အချိန်ရင်နောက်ထပ်10ရက်ပေါ့နော်17ရက်အတွင်းမှာဒါသူ့ရဲ့ infectivity ကတော်ကြီးကြာသွားတဲ့ဘောပေါ့ဆရာ။ဒါပေမဲ့ quarantine center အရာဆိုရင်တော့ခုနကျွန်တော်ကကိုယ်စိတ်ချအောင်3ရက်ပေါ့နော်။ quarantine မှာထည့်လိုက်ရင်ကျွန်တော်ကဒီ14ရက်ဆိုတဲ့အချိန်ကာလအတွင်းမှာသူရဲ့ infectivity ကနေရာကြီး0ပေါ့။အဲ့လိုဖြစ်သွားမဲ့အချိန်ကြရင်ဒါခုနအိမ်ကိုပြန်ပြီးတော့လေ home quarantine ပေးလိုက်ရတဲ့အနေအထားဖြစ်သွားတာပေါ့ဆရာ။အဲ့တော့ဒီလိုလူတွေကတော့ကျွန်တော်ကဒါတေချာတော့ဖြစ်နေတဲ့အကြောင်းလို့အရင်ကစစ်နိုင်တဲ့ capacity ကလည်း limited ဖြစ်တယ်ပေါ့ဆရာ။ဒီဘက်က PUI နဲ့ contact ကိုဦးစားပေးရတယ်ပေါ့နော်။အဲ့လိုအနေအထားမျိုးမှာသူတို့ဒီလိုမျိုးစင်တာလေးထည့်လိုက်မယ်။သူတို့ရဲ့ onset ကနေပြန်ရေလို့ ရက်၁၁ရက်ဆိုတာတော်တော်ယူတာ insensitivity ကျသွားပြီကြာအဲ့လိုနေရာမျိုးမှာဒါကျွန်တော်တို့ကတော့ပြန်တွတ်ပေးတဲ့အနေထားပေါ့နော်ဆရာ home quarantine နေပြန်ပေးတဲ့အနေထားဒါမျိုးနဲ့လုံလိုက်ရင်ခုနဒီ infectivity ရှိနေလူတွေက isolation ရပြီးတော့ကျန်တဲ့လူတွေကူးစက်ဖို့ပေါ့နော်ဆရာခုနပြောတဲ့ mortality ပေါ့တေဆုံးမှုနှုန်းကျစေတဲ့ဒါတစ်ချက်တစ်ခုလည်းနဲ့နှစ်ခုရတော့ပေါ့ဆရာ
ကူ
းစက်မှုနဲ့ကျသွားမယ်တေဆုံးမှုနဲ့ကျသွားမှာပေါ့နော
်ဟုတ်ကဲ့ဆိုတော့တချို့လူတွေရဲ့ဂျားထဲမှာပြောနေကြတာပါလဲဆိုတော့အနောက်ကြောက်တာပဲရှိတယ်။သွားတော့တော့ပိုးမတွေ့ဘူး။ဟိုရောက်တဲ့အခါကျတော့ရောနေရတယ်။တခြားလူတွေနဲ့ရောနေရတဲ့အခါကျတော့အဲ့ဒီကျတော့မှကို့မှာပိုးတွေ့တယ်ဆိုတော့အပြောမျိုးတွေကျွန်တော်ကြားရတာရှိပါတယ်။ဆိုတော့အဲ့ဒါကအဲ့လိုဖြစ်နေတဲ့အလားအလာမျိုးဖြစ်နေတာမျိုးတွေရှိပါလားဆရာ
။အဲဆရာရေဟိုအဓိကတော့အနံ့ပြောက်ပြီဆိုတော့ရကျွန်တော်ခုနပြောသေးပေါ့နော်။ရုပ်တရက်ကအနံ့ပြောက်ယူမှန်ပေါ့နော်။ခုနလိုရေချေပေါ့နှာခေါင်းရောတာကြောင့်အနံ့ပြောက်တာမျိုးမျိုးပဲနဲ့ရုပ်တရက်ကြီးလူကောင်းဘဝကနေပြောနော်ချက်ချင်းပြောက်သွားတဲ့လူဆိုရင်တော့ကုနာချိုရဲအားလုံးဒီမှာပို့ချပြီးသားပါဆရာအဲ့ဒီခါကျတော့ဒီပို့ရဲ့သဘောကလည်း limitation ရှိတာပေါ့နော် antigen ဆိုတာတစ်ခါနိုင်တိုင်းလဲရကြင်မှာရတာဟုတ်အဲ့တော့နှစ်ခါပြန်နိုင်မှလည်းထွက်တာမျိုးလေးရှိတာဟုတ်ဆရာ
နောက်ထပ်မှားထားရဲဆိုတော့ဒီရောက်လဲရောက်လာတာရှိပေါ့လေ antigen test kit ဆိုတာဒီစစ်တက်စီးတဲ့အမြန်စစ်နိုင်စေးနိုင်တဲ့စံသက်ပစ္စည်းတွေရောက်ဖို့ရောက်နေတာကြီးလည်းရှိပြီးနောက်ထပ်လည်းရောက်ပြီဆိုတော့ကျွန်တော်တည်ထားတဲ့လောက်ကတော့လက်ရှိအချက်လက်ကဟလာရေတွက်2သိန်းမှ6000ရောက်ပြီနောက်ထပ်3သိန်း4000လည်းရောက်မယ်ဆိုတော့ဒီရပိုင်းအတွင်းမှာပဲဓာတ်တွေသုံးပြီးတော့ဆက်စစ်တော့မယ်လို့ကျွန်တော်သိထားပါတယ်အဲ့ဒါဟုတ်ပါလားဆရာပထမတစ်ခုက
အမှန်ပါတယ်ခင်ဗျဟုတ်ပါ
ဟုတ်ကဲ့ဆိုတော့အဲ့ဒါတွေကိုဒီမျိုးနယ်ခရိုင်တွေကိုပို့မယ်ဆိုတော့အဲ့ဒီနေရာမှာဆရာတို့ဒီဦးစားပေးသတ်မှတ်ထားတာတော့ရှိမှာပေါ့ဆရာအဲကူးစက်မှုရေတွက်ပေါ်မူတည်ပြီးတော့အဓိကဘယ်လိုနေရာမျိုးတွေကိုအဓိကဦးစားပေးပြီးပို့မလဲဆရာ
အဓိကတော့ဆရာကျွန်တော်တို့ကပထမအဆင့်တွေနေရတော့ဒီရန်ကုန်တိုင်းဒေတာကြီးအတွင်းပေါ့နော်ရန်ကုန်တိုင်းဒေတာကြီးအတွင်းမှာပထမအဆုံးအဆင့်နေတော့ခရိုင်စေးဝင်ကြီးပေါ့ဆရာခရိုင်စေးဝင်ကြီးမှာကျွန်တော်တို့အရင်ဆုံးစပြီးတော့ကျွန်တော်တို့စစ်ဆေးမယ်စစ်ဆေးရဲ့အကောင်မှာလည်းကျွန်တော်က target group ပေါ့နော်၃ခုရှိတယ်ပေါ့တစ်ကတော့ခုနကျမ်းမာရေးဝန်ထမ်းတွေကိုယ်တိုင်ပေါ့နော်သူတို့ကိုယ်တိုင်ကလည်း risk အများများတယ်နံပါတ်၂ကတော့ကျွန်တော်တို့က PUI လို့ခေါ်တယ်ပေါ့နော်ခုနပြောတဲ့လက္ခဏာတွေရှိတယ်အဲဒီလိုလက္ခဏာတွေနဲ့ရောက်လာတဲ့လူတွေပေါ့နော်ချို့ဆိုတဲ့ PUI နဲ့ကြာပြီးဖြေအောင်စောင့်နေရရှိတယ်။ဒါမျိုးတွေမြန်မြန်ဆန်ဆန်ဆက်တိုက်ရင် PUI တွေကရှင်းရှင်းလင်းလင်းပေါ့နော်အများဆုံးတည်ထောင်တယ်သူကနိုင်ဘွားတော့ဆိုသိပြီကြာ။ပြီးတဲ့အခါကျတော့ဒီကျွန်တော် primary contact ပေါ့ primary contact တွေဆိုတဲ့ကျွန်တော်စောစောစစ်နိုင်ရင်စောစောတည်မယ်စောစောတည်ရင်သူတို့ကနေထပ်ပြီးတော့ကျွန်တော် positive သမားတွေဆက်ပြီး contact လိုက်လို့ contact tracing နည်းနည်းလိုက်လို့ရတယ်ပေါ့နော်။အဲ့လိုဆိုတာကျွန်တော်တို့တက်ကခဏ diagnosis ပိုင်းမှာရော contact tracing ပိုင်းမှာရောဒါကျွန်တော်တို့တက်တာဘာပဲပြောတော့အင်အားရှိရေပေါ့နော်ဒါ test rapid test အခုဖြစ်လာပါလိမ့်မယ်ဆရာ
ဟုတ်ကဲ့ဆိုတော့ဒီဥစ္စာကအခု2သိန်းဆိုတော့နောက်ထပ်ကလိုနိုင်သေးသလားဆရာနောက်ထပ်လိုလာရင်ရောရဖို့လာလာရောရှိပါလား
အာကျွန်တော်တို့ကတော့ဆရာဟိုကျွန်တော်တို့တမိုင်းနဲ့အားသာဝင်ရတာပြောင်းလဲဝင်ကြီးလမ်းညွှန်မှုအရာပေါ့နော်ကျွန်တော်က commitment ရှိပါတယ်ဆရာဒါဒီကျွန်တော်တို့ကဒီ2သိန်းမှာဆရာပြောလို့6000ပေါ့နော်ဒါကိုကျွန်တော်တို့စရလာတဲ့အချိန်မှာစတင်တယ်စံတက်ပြီးတော့ reset ဆီရကြကျွန်တော်တို့မှလည်းပေါ့နော်ပြန်တွေ့ရတဲ့အခါကြီးတယ်လူမျိုးစမ်းပြီးတဲ့အခါကျတော့မှသူ့ရဲ့ဒီ antigen machine ရပေါ့နော်ကျွန်တော်တို့ဒီကျွန်တော်ရဲ့ဒီ containment လုပ်ငန်းတွေခုနပြောတဲ့ testing လုပ်ငန်းတွေမှာသူ့ရဲ့ဒီ test kit အနေထားဘယ်လိုရှိလဲပေါ့နော်ဘယ်လောက်ထိကျွန်တော်တို့ support လုပ်နိုင်လဲ PCR နဲ့ block ကွာချာလဲဒီအခါကျရင် sick result စီပေါ်မှုတည်ပြီးကျွန်တော်က positive prevented delivery negative predicted value လို့ရှိပါတယ်ဆရာကြီး test kit ပါမယ်အဲ့ဒီအမျိုးတွေဆိုကျွန်တော်တို့ပြန်လည်းတုံးတက်ဖို့လိုပါတယ်ဒါမျိုးတွေတုံးတက်ကြည့်လို့ကျွန်တော်တို့ကဒါဟိုကျွန်တော်တို့မှအရင်တုံးတက်ရဆိုရင်ပေါ့နော်ဒါဆက်လက်ပြီးတော့ဒါအများကြီးထပ်ပြီးတော့ဝယ်ယူမယ်ဆိုတဲ့ commitment မျိုးလေးရထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတို့ဒီရန်ပုံငွေလည်းအလုံးလောက်ရှိတယ်ပေါ့နော
်ဟုတ်ကဲ့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့
လူရှင်တွေလည်းအများကြီးရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဝမ်းသာစရာပါခင်ဗျာဒီကျမ်းမာရေးဝန်ကြီးဌာနအနေနဲ့အရင်တုန်းကကျွန်တော်တို့တောက်လျှောက်လုပ်ခဲ့တဲ့ချခဲ့တဲ့ဒီမူဝါဒပိုင်း view ပိုင်းလှုပ်ဆောင်မှုပိုင်းပေါ့နော်ဆရာဆိုတော့လက်ရှိဒီနေ့အချိန်ဒီမှာကဒီပြည်တိုးလာတာကိုထိန်းချုပ်ဖို့ခုနပြောသလိုကူထားတဲ့လူတွေကို live ဖို့ထိစပ်တဲ့လူတွေ live ဖို့အဲ့ဒါတွေစသည်အဖြစ်ပေါ့ဒီမူဝါဒပိုင်းလှုပ်ဆောင်မှုပိုင်းအညာအဓိကအားဖြင့်ဆရာတို့ဘာတွေကိုရောအပြောင်းလဲလုပ်ဖို့အခုပြင်ဆင်နေတာရှိပါပြီလဲဆရာ
ပြောင်းလဲရတော့ဆရာကျွန်တော်တို့ကတစ်ချိန်လုံးပေါ့နော်တစ်ခါကchanging epidemiological situation ပေါ့ဆရာဒီ epidemiological situation ပေါ်မှာမူတည်ပြီးတော့ကျွန်တော်က resource အရာကျွန်တော်လိုက်နိုင်တာရှိတယ်မလိုက်နိုင်တာရှိတယ်တစ်ဖက်မှာလည်းဒီပေါ့နော် short ပေးလိုက်တဲ့အချိန်မှာလည်းတော့ဘောင်းပေါ့ပြန်ကန်လာပြီးတော့ပေါ့နော်ဒီကူးစက်မှုတွေတအားမြင့်တက်ပြီးတော့ထိဆုံးမှုလုံးတွေတက်သွားနိုင်တာလည်းရှိတယ်ပေါ့ဒီအားတွေကျွန်တော်တို့ကချိန်ရတာပေါ့ဆရာချိန်ပြီးတဲ့အခါကျတော့ဒီ changing epidemiological situation နဲ့ကိုယ်မှာရှိတဲ့ resource နဲ့ ကျွန်တော်တို့အဲ့လိုတက်ကယ်လုပ်နိုင်မယ့် policy ပေါ့။ကျောင်းလို့ကျွန်တော်တို့ဒီ hospital ရက်တွေကို quarantine ရက်တွေကိုကျွန်တော်တို့ရှင်းချလိုက်တယ်။ဒီ symptom နဲ့ရင်တော့ဆို2 negative ပေါ့နော်။ဒီအချိန်မှာကျွန်တော်တို့ DC ပေးတဲ့ဟာတွေက symptom နဲ့ DC ပေးတာတွေဖြစ်သွားတယ်ပေါ့နော်။အဲ့တော့ဒါတွေကကျွန်တော်တို့ကဒီဟာကိုပေါ့ဒီဒီယောဂါကတော့အမတန်မှဟိုကြောက်စရာလည်းကောင်းတယ်ပေါ့နော်။အင်အားလည်းကြီးတယ်ပေါ့ကုသမှုအရာရောသူ့ရဲ့ဒုက္ခပေးနိုင်တဲ့အင်အားရော။အဲ့တော့ကျွန်တော်တို့လည်းဒါကိုတက်ကယ်လုပ်ဖို့အတွက်ကလည်း strategy ဆိုတော့အမြဲတမ်းဒါဒီပေါ်မှာမူတည်ပြီးတော့တုံ့ပြန်ရအောင်ဆရာရေဟုတ်ကဲ့ evolution of strategy လို့ပြောရင်တော့ပြောရမှာမသိဘူးเนาะဒီအချိန်အချိန်ခါနဲ့ကိုက်နေတဲ့ဟာမျိုးအချိန်လုံးကျွန်တော် evolve လုပ်နေတာ
ဟုတ်ကဲ့ခင်ဗျအဲ့ဒီခုနအပြောင်းမူဝါဒပိုင်းဆက်ပြောသလိုပေါ့မူဝါဒပိုင်းခုနလိုဟိုစာ view ပိုင်းအပြောင်းလဲလုပ်နေတာတဲ့အချိန်ထဲမှာပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းတွေကပြောဆိုဆွေးနွေးခဲ့ကြတယ်ဒီပုဂ္ဂလိကကဏ္ဍနဲ့အလားပေါင်းပြီးတော့လို့ကိုပုဂ္ဂလိကကဏ္ဍပါဝင်ပြီးတော့လှုပ်ဆောင်လာဖို့ဒါအပြင်ကျွန်တော်တို့နိုင်ငံပြင်ပမှာရှိနေတဲ့အချိန်ကမြန်မာနိုင်ငံသားဆရာဝန်ကြီးတွေဆရာဝန်တွေရဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်လာဖို့အခြေအနေလားလားရောဘယ်လိုရှိနေပါလဲဆရာ
။ဟုတ်ကဲ့ဆရာပုဂ္ဂလိကကဏ္ဍဆိုရင်လည်းဒါကျွန်တော်တို့ကပုဂ္ဂလိကကဏ္ဍနဲ့ကျွန်တော်တို့ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲပေါ့နော်။အခုဆိုပုဂ္ဂလိကကဏ္ဍကနေဆိုတော့ဒီ volunteer တွေပေါ့ဒါတွေကျွန်တော်တို့ဟိုကူညီရတယ်လည်းအများကြီးရှိတယ်။ဒါမြန်မာနိုင်ငံဟိုပေါ့နော်ဆရာဝန်အတင်းတို့မြန်မာနိုင်ငံပုဂ္ဂလိကအစည်းအဝေးများအတင်းပေါ့နော် FDA ရှိပေါ့ဒီအတင်းနေနဲ့လည်းပူပေါင်းဆောင်ရွက်တာလည်းရှိတယ်ဒါမကြခင်ပေါ့နော်ပုဂ္ဂလိကကဏ္ဍပိုင်းကနေပြီးတော့ခုနဒီ set ယူပေးတဲ့ကိစ္စတွေပေါ့နော်တစ်ဖက်ကလည်းဒီပုဂ္ဂလိကဆေးရုံနေမှာပေါ့မျိုးမျိုးကုသနိုင်မှုပေါ့နော်ဒါမျိုးတော့ကျွန်တော်တို့တွေကဒီကျွန်တော်တို့မှလည်းဒီပုဂ္ဂလိကဘဟုအဖွဲ့သွားရှိတယ်ပေါ့နော်အဲ့ရနေပြီးတော့ကျွန်တော်တို့ကဟိုချိန်လုံးမဆရာရဲ့ဒီဘလိုမျိုးဆောင်ရွက်လို့ရအောင်လဲပေါ့အဲ့ဒီ standard တစ်ခုပေါ့အဲ့ standard လေးကိုကျွန်တော်ပေါ်ပေါက်လာဖို့ပေါ့ဟိုဘက်ကအကူကြီးနေရတော့အစိုးရကလာအကူကြီးရဆရာပေါင်ကြီးတို့ဘာလို့ပြင်ဆင်နေအထဲမှာဟောတာမြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအတင်းရပါတယ်ဆရာဝန်နေတဲ့ပါတယ်ပေါ့နော်အခုမြန်မာနိုင်ငံဆရာဝန်အတင်းဆိုတဲ့အစိုးရကအကူကြီးနေတာဒါပေမဲ့ခုနပုဂ္ဂလိကဆေးရုံမှာတင်ပြီးကုဖို့လို့ပုဂ္ဂလိကဆေးရုံပဲစာဆက်ပြီးဖို့တော့ဒါတွေကြတော့ကျွန်တော်တို့ကဒီခုနပြောတဲ့ standard operation procedure တခုပေါ့ဒါထွက်လာအောင်လို့ကျွန်တော်ညှိနှိုင်းနေတဲ့အပိုင်းရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပူပေါင်းဆောင်မှုနဲ့ပတ်သက်ပြီးမေးနေတဲ့စစ်သေးပါပဲဒီကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီတမတော်ဘက်ကသူတို့ကူမယ်လို့ဆိုပြီးတော့ကန့်လန့်တာတွေရှိပါတယ်ဆိုတော့လက်ရှိချိန်မှာတမတော်နဲ့ကျန်းမာရေးဝန်ကြီးဌာနအကြားပူပေါင်းဆောင်မှုကရောဘယ်လိုရှိနေပါလဲဆရာ
အာဒါကတော့တော်တော်လေးကိုလက်ရှိနေထားလဲကောင်းမွန်တယ်လို့ပြောအောင်ပါနော်ရှေ့အလားလားလဲကောင်းမွန်ပါတယ်ခင်ဗျာ
တော်တော်တန်းနိုင်ဆိုလို့အနေနဲ့ဟာဒီဟာကိုနေတူကဒီယောဂဟလာကာကွယ်ရေးကုသရေးတိုက်ဖြိတ်ရေးစသည်အပြင်ကဏ္ဍပေါင်းစုံမှာနေတူကထဲထဲဝင်ဝင်ပေါဝင်လို့ဆောင်နေရတဲ့ရှေ့တန်းကနေပြီးတော့ပေါဝင်လို့ဆောင်နေရတဲ့လူတယောက်အနေနဲ့ဆရာကိုရန်ရဲ့စိတ်ထဲမှာဒီယောဂပိုးကိုမြန်မာနိုင်ငံအနေနဲ့တိတ်မကြခင်အချိန်ကာလမှာအော်အော်မြင်မြင်ထိမ့်ချုပ်နိုင်လိမ့်မယ်ဆိုတဲ့ယုံကြည်စိတ်ဆရာအခိုင်အမာရှိနေပါလားခင်ဗျာ
ကျွန်တော်ကတော့အခိုင်အမာရှိပါတယ်ခင်ဗျာအဲကျွန်တော်တို့အားလုံးရဲ့ယုံကြည်မှုတွေရတယ်ဒီလူတွေပေါ်မှာပဲကျွန်တော်တို့ပုံထားရတာပေါ့နော်ဒီလူတွေကြားထဲမှာခုနပြောတဲ့ဒီ stay at home ပေါ့နော်တနင်္လာမမီအိမ်မှာပဲနေနေအပြင်ထွက်တဲ့တွေပါလဲကာကွယ်ရေးနည်းလမ်းတွေအပြည့်အဝလိုက်လာမယ်ဆိုရင်ဒါအိမ်တိုင်းအိမ်တိုင်းကခုနကူးစက်နိုင်တဲ့ risk က free ဖြစ်သွားတာပေါ့နော် zero နေပါဖြစ်သွားတယ်အဲ့လို zero risk zero ဖြစ်တဲ့အိမ်ကြီးများလာတယ်များဓာတ်စုတွေများလာတယ်များဒီ transmission chain ကဒါ cut off ဖြစ်သွားတယ်ဖြစ်တာနဲ့ကျွန်တော်တို့ခုတက်နေတဲ့ case တွေဟာမကြခင်မှာ cut ကြီးကflat down ဖြစ်လာမယ်ဒီရောက်တော့ပြန်ဆင်းလာမယ်ပေါ့နော်ဒီလိုနဲ့ပဲကျွန်တော်တို့ကဒါကိုအများဆုံးကျော်လွှားနိုင်ပါမယ်ခင်ဗျာအဲ့တော့ကျွန်တော်တို့အပိုင်းရတယ်ကျွန်တော်တို့ဒီတနေထိုင်ချပြီးရဲ့ခါကြတော့အကောင်းဆုံးကြိုးစားနေပါတယ်ပြည်သူတွေအပိုင်းရတယ်လိုက်နာပြန်ကြည့်ရတာမျိုးတိတိကျကျပါနော်အဓိကကတော့မိမိအိမ်မှာပဲနေပေးပါအပြင်ထွက် advanced step ပါလက်စေးပါချားလို့အခက်ခွာခွာနေပါပေါ့နော်ဒါမျိုးလေးတွေကိုလိုက်နာပြီးရင်ကျွန်တော်တို့အားလုံးကအတူတကွပေါ့ဒါကတူတယောက်တည်းတော့ကြောက်ချက်နိုင်ဖို့ပတ်တန်ခဲရင်ပါတယ်ကျွန်တော်တယောက်တည်းတဲ့တကူလည်းယုံကြည်နေလို့မရဘူးပေါ့နော်။ဒါပေမဲ့ကျွန်တော်တို့အားလုံးအတူတကွနဲ့လက်တွဲပြီးတော့နိုင်ငံတော်ကနေစပြီးတဲ့အခါကျတော့ဒါကျွန်တော်တို့ဂျမိုင်းနဲ့အာဘာဝင်ကြီးဌာနညီနဲ့ဝင်ကြီးဌာနစေတနာဝန်ထမ်းတွေအလှရှင်တွေနောက်ဆုံးပြည်သူတွေပေါ့နော်။အားလုံးတက်ညီနဲ့ညီနဲ့ပူးပေါင်းတိုက်ဖြတ်ရင်ကျွန်တော်ကဒီရောဂါကိုမကြောက်ပါဘူးခင်ဗျာ။ကျွန်တော်တို့ဒါအမြဲတမ်းကြောက်ချင်နိုင်ပါမှာ
။ဟုတ်ကဲ့ပါတော်တော်တန်းနိုင်ဆိုအချိန်ပြည့်ပြီးပြေချပြီးတဲ့တွေ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ကျေးဇူးများကြီးတင်ပါတယ်ဆရာခင်ဗျာ။အရင်ကောင်းတဲ့အင်တာဗျူးပါ။
ကျမရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးနဲ့ဆက်သွယ်မိမြန်းခဲ့တာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာစီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးဒီဆွေးနွေးခန်းအစီအစဉ်ကိုအင်္ဂါညတိုက်ရိုက်လည်လံအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမျှပါ။ဒီပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ခုတစ်ခေါက်ကတော့ရုရှားနိုင်ငံမော်စကိုမြို့တော်ကနာမည်ကျော်ဘော်ရှဝိုက်ကားဆက်ယုံကြီးစီကိုတွားကြရပါမယ်။ဘဲလီအကနာမည်ကျော်ရေအော်ပရာပြဆက်နာမည်ကြီးသရုပ်ဆောင်တွေထွက်တဲ့ကားဆက်ယုံကြီးမှာအော်ပရာပြဆက်တွေကိုဘလူကပြဖျော်ပြနေတယ်လဲဆိုတာကိုကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ရုရှားနိုင်ငံရဲ့အထင်ကရအစအဦးတွေထဲမှာမော်စကိုမြို့တော်ကဘော်ရှဝိုက်သီယေတာကားဆက်ယုံကြီးလဲပါဝင်ပါတယ်။1856ခုနှစ်မှာတည်းကစတင်ဖွင့်ခဲ့တဲ့ဘော်ရှဝိုက်ကားဆက်ယုံကြီးဟာရုရှားရဲ့အနုပညာယဉ်ကျေးမှုအမွေအနှစ်တွေစုစည်းထားရနေရတခုဖြစ်လို့နိုင်ငံရဲ့ပြည်ယုံလိုတော်မှတင်စားပြောကြပါတယ်။ကမ္ဘာကျော်ဘဲလီအကပညာရှင်တွေ၊ဆိုပရာနိုအဆိုပညာရှင်တွေအပါအဝင်တရုတ်ဆောင်အနုပညာရှင်အမြောက်အများကိုမွေးထုတ်ပေးတဲ့နေရာလဲဖြစ်ပါတယ်။ကမ္ဘာမှာဘဲလီအကအော်ပရာပြဆက်တွေကပြဖျော်ဖြေတဲ့ကားဆက်ယုံတွေထဲမှာလည်းလူသိများကြော်ကြားတဲ့သမိုင်းဝင်ကားဆက်ယုံကြီးဖြစ်ပါတယ်။ကားဆက်ယုံကြီးနဲ့ပတ်သက်တဲ့အကြောင်းတွေအနုပညာမှတ်တမ်းတွေကိုထိန်းသိမ်းထားတဲ့ဘော်ရှဝိုက်ပြလိုက်ကိုလည်း1918ခုနှစ်ထဲကဖွင့်လှစ်ထားပါတယ်။ကားဆက်ယုံကြီးမှာကပြဖျော်ဖြေခဲ့သူတွေဝတ်စားခဲ့တဲ့အဝတ်အစားတွေ၊ကြော်ညာပိုစတာတွေ၊ပြဆက်ပွဲအစီအစဉ်စာအုပ်တွေ၊ပြဆက်အဖွဲ့တွေနဲ့ပတ်သက်တဲ့အချက်အလက်တွေသာမကအစအဦးဦးကြီးကိုပြင်ဆင်တဲ့မှတ်တမ်းတွေအားလုံးကိုအဲ့ဒီပြတိုင်းမှာတင်စီချပါတယ်။အခုလိုမျိုးရုရှားနိုင်ငံကအလေးထားပြီးထိန်းသိမ်းထားတဲ့ကားဆက်ယုံကြီးဟာကိုဗစ်ကပ်ရောဂါဒဏ်ကိုတော့မရှောင်လွှဲနိုင်ခဲ့ပါဘူး။ကပ်ရောဂါကူးစက်မှုထိန်းချုပ်ဖို့အတွက်2020မတ်လမှာဘော်ရှဝိုက်ကားဆက်ယုံကြီးကိုပိတ်ခဲ့ရပြီးတော့စက်တင်ဘာလဆန်းကမှပြန်ဖွင့်နိုင်ခဲ့ပါတယ
်။ Садной страны с невероятной радостью
ပြဇာတ်ရာသီကိုပြန်ဆရလို့ဝမ်းသာရတယ်လို့တစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြီးကရှိနေသေးတော့စိုးရိမ်စိတ်ကရှိနေပါတယ်ဒီအချိန်လေးကြာမှာကျွန်တော်တို့အလုပ်ဖြစ်အောင်လုပ်ကြရမှာဖြစ်ပါတယ
်ကိုဗစ်ကြောင့်ကားဆက်ယုံကြီးကိုပိတ်ထားရချိန်တုန်းကလူကြိုက်များခဲ့တဲ့အော်ပရာပြဇာတ်ပွဲတချို့ကိုအွန်လိုင်းပေါ်ကနေပြန်ပြီးပြသခဲ့ပါတယ်ပြဇာတ်ဝါသနာပါသူတွေအတွက်ကတော့အခုလိုမျိုးဇာတ်ယုံမှာကိုရိုင်းချိရတဲ့အရာသာနဲ့မလဲနိုင်တာမို့ပြန်ပြီးတော့ပွဲလာကြည့်နိုင်တာကိုသိကိုဝမ်းသာကြပါတယ်
Вы знаете, я большой любитель оперы. Для меня это огромное событие, это огромное
счастье. Чемага опера пьяса Амаган Приздат Диаук ба. Акулу пьяса Ёнджи ма пьяле чи най не эдва тэй ванда я ба ле. Локдаун лоу та ре кала ронг а су йин. Мэт опера ба ве тача опера пьяса Ёнджи га дай яй тоу ле на чи а ло да то ба ле де. Аку пьяса ма ти су ка пья ре. Мин на ми мин на ре гу ле чема тэй чай ба ле. Нау пьяса таку эдва таун лэмэ вэ та пи ба би.အခုလိုပြဆက်ယုံကြီးပြန်ပြီးအသက်ဝင်လာတာမြင်ရလို့သိစိတ်ချမ်းသာရပါတယ်
။ဘော်ရှဝိုက်ကားဆက်ယုံကြီးမှာပွဲလာကြည့်သူတွေအနေနဲ့တတ်တတ်ရက်ရက်စမတ်ကြကြအဝတ်အစားဆင်ရင်လာဖို့လိုပါတယ်။ဘောင်းဘီတို့ညှက်ဖနက်ဝတ်လာသူတွေဆိုရင်တော့ဝင်ခွင့်ရမှာမဟုတ်ပါဘူး။ဒါတော့မှခင်းတဲ့အနေပြောင်းလဲလာလို့ဖြစ်ပါတယ်။တော်ဝင်မိသားစုတွေအထက်တန်းလွှာတွေလာလေးရှိတဲ့နေရာတစ်ခုမို့ဟိုအရင်ကဆိုရင်ပြဆက်ဘဲလီအကဖျော်ပြမှုတွေလာကြည့်နိုင်ဖို့အတွက်အမျိုးသမီးအမျိုးသားပွဲတက်ဝတ်ဆောင်ကိုမဖြစ်မနေဝတ်ဖို့လိုခဲ့တာပါ။ကိုဗစ်ကြောင့်ရထားခဲ့ရတဲ့ပြဆက်ပွဲတွေအခုပြန်ကားခွင့်ရနေပြီမို့နာမည်ကျော်အော်ပရာပြဆက်ကြီးတစ်ခုဖြစ်တဲ့ဒွန်ကာလိုဆိုတဲ့ပြဆက်ကိုပရိသတ်တွေလာကြည့်နေကြတာဖြစ်ပါတယ်
။ Это было запланировано на Юсиф абсолютно прав на конец или середину июня.
ဒွန်ကာလိုပြဆက်ကိုဇွန်လကုန်ပိုင်းလောက်မှာကပြဖို့စီစဉ်ထားခဲ့ပြီမြေအားလုံးလိုလိုပါပဲ။ကျမတို့ပွဲစီစဉ်တွေကိုလည်းနောက်ဆုတ်ခဲ့ရတာပါ။အခုတော့ပြဆက်ပွဲတွေပြန်ကားနိုင်တဲ့အတွက်သိဝမ်းသာရပါတယ်။ကျမတို့ပြဆက်ကကားဆက်ယုံမှာပထမဆုံးပြန်ဖြိုပြီးရတဲ့ပြဆက်ကြီးတစ်ခုဖြစ်ပါတယ်။အားလုံးအဆင်ပြေအောင်ဆူတောင်းပေးကြဖို့ပဲပြောချင်ပါတယ်
။ COVID ကြောင့်9လကျော်ကြာအောင်ဘော်ရှဝိုက်ကားဆက်ယုံကြီးကိုပိတ်ထားရတဲ့အတွက်ဝင်ငွေဒေါ်လာ73တန်းလောက်ထိခိုက်ခဲ့တယ်လို့ကြွန်ကြားရေးမှူးဖလာဒီမီယာယူရင်ကပြောပါတယ်။ဒါကြောင့်ဖြိုပြေတင်ဆက်ရေးပိုင်းပေါ်မှာလည်းကြရက်ရိုက်ခတ်မှုတွေရှိခဲ့ပါတယ်
။ Поэтому естественно совершенно, что мы не получаем очень серьёзные доходы.
ကျွန်တော်တို့ဝင်ငွေအများကြီးထိခိုက်ပါတယ်။ဝင်ငွေထိခိုက်တဲ့အတွက်ကားဆက်ယုံကြီးမှဖျော်ဖြေဖို့အနုပညာရှင်တွေကိုဖိတ်ခေါ်တာအပါအဝင်အသုံးစရိတ်ပိုင်းကိုလည်းတွားပြီးတော့တက်ရောက်ပါတယ
်။ပုံမှန်ဆိုရုံအပြည့်အမြဲဖြစ်တဲ့ကားဆက်ယုံကြီးကိုပြန်ဖွင့်နေပေမဲ့ COVID ကရောဂါကြောင့်ပြည်သက်ကိုအရင်လိုရုံအပြည့်မသွင်းနိုင်သေးပါဘူး။ COVID ကာကွယ်ရေးအတွက်လည်းအတက်နိုင်ကလောက်လုပ်နေတယ်ဆိုပေမဲ့ပြဆက်ပွဲ၊ဘဲလီအကပွဲမျိုးဆိုတာကတပွဲရဲ့အတွက်ကိုဖျော်ဖြေတင်ဆက်သူအများအများပါဝင်ကြရတာမျိုးဖြစ်လို့ခက်တော့ခက်ပါတယ်။ ရုရှားနိုင်ငံကိုစားပြုပြရုပ်တစ်ခုဖြစ်တဲ့ပေါ်ရှွိုင်းကားစားယုံကြည်မှနိုင်ငံတကာဘဲလီအကပြိုင်ပွဲတစ်ခုကိုလည်း2020ခုနှစ်အတွင်းမှာပြုလုပ်မှာဖြစ်ပါတယ်ရှင်ကျွန်မဆူမြတ်မော်ပါ
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။ကမ္ဘာနိုင်ငံတွေမှာအစိုးရတာဝန်ရှိသူတွေကတရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေနဲ့သဘောတူစာချုပ်တွေချုပ်ဆိုရင်တော်တော်များများဝမ်းမြောက်ပျော်ရွှင်ခဲ့ကြပါတယ်။ရန်ဖန်ရန်ခအခြေခံအဆောက်အုံလုပ်ငန်းတွေဖြစ်တဲ့စက်ရုံတွေစိတ်ကန်းတွေစောက်တဲ့သဘောတူစာချုပ်တွေရယူခဲ့ကြတာပါ။ဒါပေမဲ့ဒီသဘောတူစာချုပ်တွေကနေပောက်ဖွားလာမယ်လို့မျှော်လင့်ထားတဲ့ဒေသခံတွေအလို့ရရေးအိမ်မက်တွေကတော့မကြာခဏဆိုသလိုပျောက်ဆုံးသွားကြအောင်ဒီမိုကရေစီလူအခွင့်အရေးနဲ့အလုံသမားရေးရာလက်ထောက်ဝန်ကြီးရောဘတ်ဒက်စထရိုကပြောပါတယ်။ဥပမာအားဖြင့်အီသီယိုးပီးယားနိုင်ငံကိုကြည့်ပါ။တရုတ်လုပ်သားတွေကိုခေါ်လာပြီးအီသီယိုးပီးယားလုပ်သားဈေးကွက်နဲ့ဈေးအပြိုင်လျှော့ပြီးအသုံးပြုခဲ့ကြပါတယ်လို့လက်ထောက်ဝန်ကြီးရောဘတ်ဒက်စထရိုကပြောပါတယ်။ဗီယက်နမ်အနေဂျမေကာအထိကမ္ဘာတခြားနိုင်ငံတွေမှာလည်းဒီလိုအခြေအနေမျိုးတွေဖြစ်နေတာပါ။တရုတ်တို့သူ့လုပ်သားထောင်ပေါင်းများစွာခေါ်ယူအသုံးပြုနေတာဖြစ်ပါတယ်။တရုတ်အစိုးရနဲ့တရုတ်ကုမ္ပဏီတွေကျင့်သုံးနေတဲ့ဒီလိုမှုတွေကြောင့်ထိခိုက်နေတာကဒေသခံလုပ်သားတွေတည်းမကပဲတရုတ်လုပ်သားတွေကိုယ်တိုင်နဲ့ထိခိုက်ခံနေရတာဖြစ်ပါတယ်။ဘေးမကင်းစိတ်ချမ်းမြေ့စရာမကောင်းတဲ့လုပ်ငန်းခွင်မှာအာရမစိတ်ခိုင်းခံနေရတာလည်းဖြစ်ပါတယ်။လုံခြုံရေးအာမခံငွေတွေပေးရတာကြောင့်ကျွေးမြီနဲ့ခြေချုပ်ခံရနိုင်တဲ့အခြေအနေကိုလွယ်လွယ်ကူကူရောက်နိုင်တယ်လို့သူတို့ရဲ့အလုတ်ချိန်တွေကလည်းရှည်လျားလာပါတယ်။လောက်ခလာစာနည်းလို့နဲ့အပြင်လစာထုတ်ဖို့ဆောင်းဝါချိန်ကလည်းတမိတမောကြာမြင့်တတ်ပါတယ်တရုတ်လုပ်သားတွေကိုလူတွေလိုမဟုတ်ပဲကုန်ပစ္စည်းတွေလိုသာသဘောထားဆက်ဆံနေတာဖြစ်ကြောင်းလဲလက်ထောက်ဝန်ကြီးဒက်စထရိုကပြောပါတယ်အဲ့ဒီလိုမျိုးမမှန်မကန်လုပ်တဲ့ကိစ္စတခုအမေရိကန်နိုင်ငံမှာဖြစ်ပွားခဲ့ပါသေးတယ်2019ဟာတရုတ်တန်တမန်ဟောင်းလဲဖြစ်တရုတ်ဆောက်လုပ်ရေးကုမ္ပဏီရဲ့လုပ်ငန်းလက်ပတ်ရေးအကြီးအကဲလဲဖြစ်သူဒန်ဇောင်းဟာအာရမလုပ်အားစေခိုင်းမှုနဲ့ဆွဲချက်တင်ခံခဲ့ရပါတယ်နယူးယောက်ပြည်ထောင်စုတရားသူကြီးအဖွဲ့ကဆွဲချက်တင်ခဲ့တာပါဒန်ဇောင်းရဲ့အလုပ်သမားတွေဟာလူသားတွေဖြစ်ပါတယ်။ဒါပေမဲ့သူတို့လောက်ခလာစားမရဘဲတပတ်ခုနှစ်ရက်အလုပ်လုပ်ကြရတဲ့အပြင်ဒါဇင်နဲ့ချီတဲ့လူသားတွေကြံကြနေရာတွေမှာအဆောင်အကျပ်တွေနဲ့ထားရှိကြောင်းထွက်ပြေးရင်ပြန်လိုက်ဖမ်းကြောင်းပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI လက်ထောက်ညွှန်ကြားမှု William Sweeney ပြောပါတယ်။ဥပဒေကိုမျက်ကွယ်ပြုထားတဲ့တရုတ်အစိုးရကြောင့်လူမှောင်ခိုမှုနဲ့အာဓမ္မစေခိုင်းမှုပြစ်မှုတွေကနေလွတ်မြောက်နိုင်မယ်လို့မစ္စဇောင်းနဲ့သူ့လူတွေကထင်ကောင်းထင်နေကြမှာပါဒါပေမဲ့အခုတော့သူတို့တွေတရားရင်ဆိုင်နေကြပြီဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုမျက်ကွယ်ပြုတဲ့တရုတ်အစိုးရနဲ့အဲ့ဒီလိုလောက်တာကိုလိုက်နာကျင့်သုံးသူတွေကြောင့်တရုတ်အစိုးရရဲ့ရက်ဆက်ကြမ်းကြုတ်တဲ့အုပ်ချုပ်မှုအောက်မှာနေရတဲ့တရုတ်ပြည်သူတွေသာမကဘူးတကဘာလုံးကတရုတ်လုပ်သားတွေအပါအဝင်လုပ်သားအများအပြားပေါ်မှာအန္တရာယ်ရှိစေပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ပွင့်လင်းပြီးတာဝန်ခံမှုတွေရှိလာစေဖို့ဖိအားပေးမှုတွေဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ဒီလိုဖိအားပေးမှသာအလုံသမားအခွင့်အရေးတွေအပါအဝင်လူသားတိုင်းရဲ့အခြေခံအခွင့်အရေးနဲ့လွတ်လပ်မှုတွေလေးစားအသိအမှတ်ပြုခံရမှာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဗိုလ်ဒေါနိမနက်ခင်တဲ့လွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းချင်းချုပ်ကိုဆက်လက်တင်ပြပေးပါမယ်အမေရိကန်သမ္မတရွေးကောက်ပွဲချင်းပါကိုသတင်းပတ်၅ပတ်ပဲလိုရောချိန်မှာ Republican Party ကလက်ရှိသမ္မတ Donald Trump နဲ့ Democratic Party ကသမ္မတလောင်း Joe Biden တို့အကြောင်းအရာ၆ခုကိုအခြေခံဆွေးနွေးမဲ့စကားစစ်တိုးပွဲကို September 29ရက်နေ့ဒေသစံတော်ချိန်ည9နာရီမှာကျင်းပမှာဖြစ်ပါတယ်။ Ohio ပြည်နယ် Cleveland မြို့မှာကျင်းပမယ့်ဒီစကားစစ်တိုးပွဲဟာ November 3ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မဲ့ပါတီတစ်ခုကကိုယ်စားလှယ်နှစ်ဦးကြားပထမဆုံးကြိမ်စကားစစ်တိုးပွဲလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းသေဆုံးသူလူတန်းတန်းကျော်သွားတာဟာစိတ်ပူပင်တောကပွားစရာသမိုင်းမှတ်တိုင်တစ်ခုဖြစ်ကြောင်းကုလသမဂ္ဂရွေးမှူးချုပ်အန်တိုနီယိုဂူတာရက်ရှ်ကပြောကြားလိုက်ပြီးဒီစိန်ခေါ်မှုကြီးကိုကျော်လွှားနိုင်ဖို့အရေးကြိုးပမ်းကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာသတင်းအချက်အလက်ဌာနကထုတ်ပြန်ကြေညာကမ္ဘာတဝန်း COVID-19 ရောဂါကူးစက်ခံရသူလည်း33သန်းရှိသွားပြီဖြစ်ပါတယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့ကောက်ဆက်စ်ဘဇားဒေသမှာတပ်ဖွဲ့အင်အားတွေကိုတိုးချဲ့ချတာလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြတွေကစပြီးနှစ်နိုင်ငံနယ်စပ်မှာဘင်္ဂလားဒေ့ရှ်ဘက်ကတပ်ဖွဲ့ဝင်အင်အားနဲ့စစ်လက်နက်အင်အားတွေကိုတိတိတသာတိုးချက်ချတာလာနေတာဖြစ်တယ်လို့အမည်မဖော်လိုတဲ့မြန်မာလူကြုံရေးသတင်းရင်းမြစ်ကပြောကြောင်း Asian News သတင်းစာမျက်နှာမှာဖော်ပြထားပါတယ်။ဗိုလ်တော်ဦးမနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များကိုစိတ်နှပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရေပတ်တော့ပါ
This program has come to you from the Voice of America, Washington.